Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အတန်ကနေ2022ခုနှစ်အောက်တိုဘာလ23ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီ။စနေညအတွက်အစီအစဉ်တွေကိုကျွန်တော်ငိမ့်ချမ်းကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
။ဒီရန်ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေကြီးဦးကြည်ဝင်းကိုပါပုံမှန်144နဲ့ပြောဆိုခွင့်ပိတ်ပင်လိုက်တဲ့သတင်းနဲ့အတူစစ်ကောင်စီခေါင်းဆောင်နှုတ်ထွက်ပေးဖို့ကုလအထူးကိုယ်စားလှယ်ကတိုက်တွန်းပြီးလူအခွင့်ရေးအထူးကိုယ်စားလှယ်ကတော့စစ်ကောင်စီအပေါ်ဖိအားတိုးမြှင့်ဖို့တိုက်တွန်းလိုက်တဲ့သတင်းအပါအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်သားနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်
။ဟုတ်ကဲ့ပါ။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမှာကတော့
ဒီတော့ဒီကိုဗစ်တတိယကိမှာဟိုလူတွေတော်တော်များများကကျန်းမာရေးထိခိုက်ကုန်တယ်။စက်ရုံနေမှာကိုနှိုက်ကိုပါ production ကလုံးဝကိုဟိုဝိစက်ချိတ်လို့မရတော့။ကလေးတွေကအကုန်လုံးတောက်ရခွင့်ယူကုန်တယ်။ဟိုတစ်ထောင်ရှိလေရှုံးမှာဆိုရင်လူဦးရေ400လောက်ပြတ်တယ်ရှင့်။
ကဲယောဂာနဲ့အတူဆေးအာဏာသိမ်းမှုကြောင့်ဒုက္ခရောက်နေရတဲ့မြန်မာအထည်ချုပ်လုပ်ငန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအထည်ချုပ်အသင်းအမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ရင်ရင်မိုးရှင်းပြသွားတာပါ။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်အစီအစဉ် Digital ငွေကြေး Bitcoin အကြောင်းမေးမြန်းထားတဲ့စနေညဆွေးနွေးခန်းနဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကကြီးညာပေးပါမယ်။
နိုင်ငံတော်ဒေမင်ဂန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှိနေတွေကဒူးဖြစ်သူတရားလူတော်ရှိနေကြီးဦးကြည်ဝင်းကိုအမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးပြောဆိုတာမျိုးမလုပ်ဖို့ဒီကနေ့မှရာဇဝတ်ကျင့်တုံးပုံမှန်144တုံးပြီးပိတ်ပင်ကန့်သတ်လိုက်တယ်လို့ VOA ကစုံစမ်းသိရှိရပါတယ်။အုပ်စုရေးပိုင်းကလူတွေနဲ့ရဲတွေဒီကနေ့မနက်ပိုင်းကဦးကြည်ဝင်းရဲ့ရန်ကုန်မြို့ကရုံးခန်းကိုရောက်လာပြီးပုံမှန်144နဲ့ပိတ်ပင်ကန့်သတ်လိုက်တယ်ဆိုတာကိုအကြောင်းကြားခဲ့တာပါ။ဒီပုံမှန်အရပြည်ရင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံသားဆွေးရတာဝန်ရှိသူတွေအပါအဝင်ပြည်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘယ်သူကိုမှတိုက်ရိုက်တော်လကောင်းတွယ်ဝိုက်ရည်တော်လကောင်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်တာဖြစ်ပါတယ်။ရာဇဝတ်ကျင့်သုံးပုံမှန်100000နဲ့မိထုတ်တားမြစ်ထားတာကိုဖောက်ပြကျူးလွန်နေဆိုရင်အမိန့်ဖီဆန်မှုရာဇတ်ကြီးပုံမှန် 188 နဲ့ရေးယူနိုင်ပါတယ်။ရာဇတ်ကြီးပုံမှန် 188 ကိုကျူးလွန်ကြောင်းတွေ့ရှိရင်တော့အမြင့်ဆုံးထောင်ဒဏ်6လအထိဖြစ်စီကြက်တသိန်းငွေဒဏ်ဖြစ်စီဒဏ်ရလုံးဖြစ်စီချမှတ်ခံရနိုင်ပါတယ်အခုဆိုရင်ဒေါန်ဆန်းစုကြည်ရဲ့လက်ရှိရှေ့နေတွေအားလုံးပုံမှန်100000နဲ့ပိတ်ပင်ခံရပြီဖြစ်တာကြောင့်အမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးအများပြည်သူသိရှိနိုင်ခွင့်ရရေးမတည်ကြလာတော့ပါဘူးအခုစစ်ဆေးနေတဲ့တရားခွင်ဟာ open court ဖြစ်တာကြောင့်အများပြည်သူသိရှိခွင့်ရှိတယ်လို့တရားသူကြီးကပြောဆိုထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုရှေ့နေတွေကိုပိတ်ပင်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းအမှုကိစ္စအတွက်စစ်ဆေးမြင့်မြတ်တော်တွေကိုအများပြည်သူသိနိုင်အောင်ပြောပြကြဖို့ရှေ့နေတွေကိုညွှန်ကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခကပြည်နှံကြီးထွားလာနေပြီးပြည်သူလူထုကိုဒီမိုကရေစီနီးနဲ့အာဏာကိုပြန်လွှဲမပေးဘူးဆိုလို့ရှိရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံကိုဥတီသွားနိုင်မယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီနာရှရီနာဘူဂနာကစာတပ်ရင်းတွေကတနင်္လာဆရာတွေကိုပြောခဲ့ပါတယ်အားလုံးပါဝင်တဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုသူကအဆိုပြုခဲ့ပေမဲ့စစ်တပ်ကတော့အခုထိမတုံ့ပြန်ပါဘူးစစ်တပ်ရဲ့ဖိနှိပ်မှုကြောင့်လူ1180ကျော်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်းသူကဆိုပါတယ်စစ်တပ်ကဖိနှိပ်ရေးနီးနားပေါင်းစုံကိုအသုံးပြုနေပြီးအဲ့ဒီနီပရီယယ်တွေထဲမှာရွာတွေကိုမီးရှို့တာပစ္စည်းဥစ္စာတွေကိုဖျက်ဆီးလူရက်တာလူတွေကိုအစုလိုက်ပြုံလိုက်ဖမ်းတာဖမ်းဆီးထားသူတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအမျိုးသမီးတွေကိုဥတီအကြမ်းဖက်တာနဲ့လူတွေအိမ်ကြီးတွေကိုကျုံးသလိုကြသလိုပစ်ခတ်နေတာတွေစတာတွေပေါ်ရမှာတယ်လို့သူကဆိုပါတယ်။သူ့အမြင်ရပြည်သူလူထုကလည်းအလျှော့ပေးမှာမဟုတ်သလိုစစ်တပ်စက်ညီရေးလှုပ်ရှားမှုဟာစစ်ရေးသဘောဆောင်လာတယ်လို့သူကယူဆပါတယ်။နိုင်ငံတကာကဘာမှလုပ်မပေးတဲ့အခါမှာနောက်ဆုံးသူတို့လုပ်နိုင်တာကအဲ့ဒီလိုအကြမ်းဖက်နည်းနဲ့တိုက်ခတ်ရတာပဲဖြစ်တယ်ဆိုတာရှင်းပါတယ်လို့ခရစ်စတင်ရှရင်နာဘူဂနာကပြောပါတယ်။ပဋိပက္ခကြောင့်ရွှေပြောင်းနေထိုင်ရသူအရေးအတွက်ကလည်း38,000ကနေ58,900ထိတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်သူကလည်း100,000ကနေ300,000ထိခုန်တက်သွားခဲ့တယ်လို့ပြောပါတယ် စစ်ကောင်စီကိုလက်ခံတယ်ဆိုတဲ့သဘောတည်းရောက်စေတဲ့ဘလို့ပြောဆိုပြုမှုလှုပ်ရှားမှုကိုမှကုလသမဂ္ဂကမလုံးပြီးဘူးအရေးကြီးပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်တွင် COVID-19 ရောဂါတက်ခွဲနေမှုနာပေါင်း 19,824 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,068 ယောက်ရှိခဲ့ပြီးသေဆုံးသူအယောက်20ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့ထုတ်ပြန်ချက်အရကူးစက်နှုန်းက 5.38 ခန့်လုံးရှိပြီးဒီလကူမှာ300ခန့်လုံးအထိရောကြအောင်လုပ်ဖို့စစ်ကောင်စီခေါင်းဆောင်ကပြောထားပါတယ်ဒီနေ့အထိတရားဝင်ထုတ်ပြန်ချက်အပါကူးစက်နှုန်းအရဆိုရင်တော့ဒီလကူမှာ300ခန့်လုံးအထိရောကြနိုင်ခြေကမရေရာလှပါဘူးCOVID-19 ရာလိုင်းတွင်ကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများနိုင်တယ်လို့ Brighter လူသားတွေနဲ့အကြမ်းမိုက်ပညာရှင်တွေကပြောထားပါတယ်။အင်းဒီချင်းထိုင်းနိုင်ငံမှာကူးစက်သူစုစုပေါင်း18သန်းကျော်ရှိပြီးသေဆုံးသူက 18,000 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ကူးစက်သူစုစုပေါင်းက5သန်းမပြည့်သေးပေမဲ့သေဆုံးသူအရေအတွက်ကထိုင်းနိုင်ငံနဲ့တိတ်မကွာလှတာကြောင့်သေဆုံးနှုန်းပိုမြင့်တယ်လို့ဆိုနိုင်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းကိုစစ်ကောင်စီကအရှိန်တိုးမြှင့်လှုပ်ဆောင်နေပြီးအသက်12နှစ်အထက်ကျောင်းသားတွေကိုပါကာကွယ်ဆေးထိုးပေးနေတယ်လို့စစ်ကောင်စီသတင်းတွေမှာဖော်ပြပါရယ်။လက်ရှိမှာအခြေခံပညာကျောင်းတွေပိတ်ထားတာကိုလည်းအောက်တိုဘာလ25ရက်နေ့ကနေ31ရက်နေ့အထိဆက်ပိတ်ထားမယ်လို့စစ်ကောင်စီကဒီကနေ့ကြေညာပါရယ်
။အသက်9နှစ်ကနေ17နှစ်အရွယ်အထိကလေးတွေကို COVID-19 ကာကွယ်ဆေးထိုးသင့်တဲ့အကြောင်းဆေးကြောင့်နှလုံးကျွက်သားရောင်နဲ့ရှာရှာပါပါယောဂါမျိုးဖြစ်နိုင်ခြင်းအန္တရာယ်က COVID ဖြစ်လို့ဆိုးလာမဲ့အန္တရာယ်အထက်အများကြီးပုံနေတယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးကုကေးဌာန FDA ကတောက်ကြနေမှာပြောလိုက်ပါတယ်။ကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးရေးမထိုးရေး FDA ကအတည်ပြုဖို့ပြင်ပကြံပေးအဖွဲ့ကထောက်ခံမလားဆိုတာလာမယ့်အင်္ဂါနေ့ကျရင်မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲ FDA ရဲ့အခုကြေညာချက်ထွက်ပေါ်လာတာပါ။ကလေးငယ်တွေအတွက်အရေးပေါ်ကာကွယ်ဆေးကို FDA ကခွင့်ပြုလိုက်မယ်ဆိုရင်အမေရိကန်မှာနိုဝင်ဘာလအစောပိုင်းကာကွယ်ဆေးထိုးဖို့ဖြစ်လာနိုင်ပါတယ်။အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့တီးခြားလွတ်လပ်တဲ့အကြံပေးကော်မတီကတော့ဒီကိစ္စကိုဒိုမာလာ2ရက်နဲ့3ရက်တွေမှာဆန်းစစ်ကြဖို့ရှိနေပါတယ်။အမေရိကန်ဆေးဝါးကုမ္ပဏီ Pfizer နဲ့ German Company BioNTech တို့ပူးတွဲထုတ်တဲ့ COVID ကာကွယ်ဆေးဟာအသက်9နှစ်ကနေ17နှစ်အရွယ်ကလေးငယ်တွေမှာ COVID ယောဂလက္ခဏာပြတဲ့ကူးစက်မှုမျိုးတွေ90.9%အကာအကွယ်ပေးနိုင်တယ်လို့တောက်ကြနေမှာအဲ့ဒီကုမ္ပဏီတွေကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေစနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်တိုင်ဝမ်ကျွန်းကိုမတိုက်ခိုက်ဖို့အမေရိကန်ကတရုတ်ကိုမဟာဗျူဟာကြကြအလေးပဲမျိုးကောက်ယူလို့ရတဲ့ပြောစကားတွေနဲ့သတိပေးထားပါတယ်။အော်တိုဘာလ27ရက်ကျန်းသပတေးနေ့မှာ CNN ရုပ်သံသတင်းဌာနကကြီးမှုပြီးလုပ်တဲ့လူမှုနဲ့တွေ့ဆုံမေးမြန်းဖြေကြားပွဲမှာတိုင်ဝမ်ကိုအကောက်အွယ်ပေးဖို့အမေရိကန်ကကတိကိုရှိထားပြီးဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဖြေကြားခဲ့ပါတယ်။ဒါပေမဲ့လည်းနောက်တရက်တောက်ကြနေသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်တိုင်ဝမ်ဆက်ဆံရေးဟာတိုင်ဝမ်ဆက်ဆံရေးဥပဒေနဲ့အညီသွားမှာဖြစ်ပါတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကတဲ့နောက်တွေကိုပြောခဲ့ပါတယ်။ဒီဥပဒေအရတိုင်ဝမ်အနေနဲ့သူ့ကိုယ်သူကာကွယ်နိုင်စွမ်းရှိလာဖို့အမေရိကန်ကလက်နက်ထောက်ပံ့ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့အမေရိကန်ကစီရေးအရဝင်ရောက်ကာကွယ်ပေးရမယ်လို့တော့ပြဋ္ဌာန်းမထားပါဘူး
။ Syria နိုင်ငံမှာအမေရိကန်အဝေးတုန်း drone ယာဉ်နဲ့တိုက်ခိုက်မှုအတွင်းအယ်ကာဒါအဖွဲ့အကြီးအကဲခေါင်းဆောင်သူတေဆုံးသွားခဲ့တယ်လို့ပန်ဒကွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောတဲ့အကြောင်း AFP သတင်းပုတ်မှာရေးထားပါတယ်။IS အစိုးရဝါဒီအဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်ညွန်ပေါင်းအဖွဲ့ရဲ့ဆီးရီးယားတောင်ပိုင်းကအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပြီးနှစ်ရက်ကြာမှာအခုလို drone နဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါဆီးရီးယားနောက်မြောက်ပိုင်းမှာအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုကနေအက်ဂါတိုက်အဖွဲ့အကြီးအကဲခေါင်းဆောင်အဗ်ဒူဟာမစ်အယ်မာဒါကိုတုတ်သိမ်းခဲ့တယ်လို့အရှေ့လေပိုင်းဘိုအာရှနဲ့တောင်အာရှအမေရိကန်ကုတ်ကဲမှုဌာနချုပ်ပြောခွင့်ရကြီးတဲ့ဗိုလ်မှူးဂျွန်ရစ်ပီကထုတ်ပြန်ချက်တစ်ခုမှာပြောသွားတာပါတိုက်ခိုက်မှုအတွေ့အရသာထိခိုက်ဒိဆုံးတာမရှိပဲ MQ-9 drone ယင်ကိုအသုံးပြုတိုက်ခိုက်ခဲ့တာလို့လည်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ
်ရုရှားနဲ့တရုတ်စစ်သည်မော်တွေဟာပစိဖိတ်သမုဒ္ဒရာအနောက်ဘက်ခြမ်းရေးပြင်မှာပထမဆုံးအကြိမ်ဖြစ်အော်တိုဘာလ18ရက်နေ့ကနေ23ရက်နေ့အထိပူးတွဲကင်းလှည့်ခဲ့ကြတယ်လို့ရုရှားကာကွယ်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်ရုရှားနဲ့တရုတ်တို့ဟာအော်တိုဘားလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ပြင်မှာရေတပ်ပူးပေါင်းဆောင်ရွက်ရေးပူးတွဲစီရေးလေ့ကျင့်ခဲ့ပါသေးတယ်။ သူတို့နိုင်ငံစလုံးနဲ့အနောက်နိုင်ငံတွေအကြားဆက်ဆံရေးသိပ်မကောင်းလာတဲ့အချိန်နိုင်ငံအကြားမကြသေးခင်နှစ်တွေအတွင်းမှာပဲစစ်ရေးနဲ့တန်တမန်ရေးပိုင်းပိုပြီးတော့အနီးကပ်ဆက်ဆံလာနေကြတာပါအခုလိုရေတပ်ပိုင်းလှုပ်ရှားမှုတွေကိုဂျပန်နိုင်ငံကအနီးကပ်စောင့်ကြည့်နေပါတယ်တရုတ်နဲ့ရုရှားစစ်သင်္ဘောစည်စည်းဟာဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးနဲ့မြောက်ပိုင်းကဟော့ကိုင်ဒိုကျွန်းကိုပိုင်းခြားထားတဲ့ဆူဂရုရေလက်ကြားကနေဖြတ်မောင်းသွားတယ်လို့ဒီသတင်းမှတ်အစောပိုင်းမှာဂျပန်နိုင်ငံကပြောခဲ့ပါတယ်ဒီမော့အုပ်စုဟာကင်းလက်လေ့ကျင့်ခန်းတစ်စီတစ်ပိုင်းအဖြစ်စုကရုရေလက်ကြားကနေတမောင်းခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်အဲ့ဒီရေလက်ကြားကိုနိုင်ငံတကာရေပြင်ဖြစ်တတ်မှတ်ထားကြပါတယ
်နိုင်ဂျီးရီးယားနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ထောင်ဖောက်ခံလိုက်ရပြီးအကျဉ်းသားအမျိုးများလွတ်မြောက်သွားကြပါတယ်ဒါဟာနိုင်ဂျီးရီးယားနိုင်ငံမှာတတ်တရကြိမ်ဖောက်ခံရတာပါအိုယိုပြည်နယ်အကျဉ်းတော်ကိုတင်းနဲ့သမားတယောက်ကတောက်ကြနေညနောက်ပိုင်းမှာဖောက်ခွဲပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုအဖောက်ခံလိုက်ရတာဖြစ်ပါတယ်အကျဉ်းသားဘလောက်လွတ်မြောက်သွားတယ်ဘလောက်ပြန်ဖမ်းမိတယ်ဆိုတဲ့အရေးအတွက်ကိုတော့သေချာမပြောနိုင်သေးပါဘူးဒါပေမဲ့မြို့နယ်ထောင်ပတ်ဝန်းကျင်မှာတော့လုံခြုံရေးတွေတုံ့ပြန်ချထားပါတယ်လို့အရာရှိတူက AP သတင်းဌာနကိုဖုန်းနဲ့ပြောကြားသွားပါတယ်ပြီးခဲ့တဲ့နှစ်ထပ်မှာပဲအခုလိုပဲထောင်တွေအပြင်ရဲစခန်းတွေပါတိုက်ခိုက်ခံခဲ့ရပါတယ်ထွက်ပြေးလွတ်မြောက်သွားသူတွေရဲ့စိတ်တပိုင်းကိုပဲရဲကပြန်ဖမ်းမိခဲ့တာပါ2021ခုနှစ်အတွင်းအရင်ထောင်ပေါင်းမှုနှစ်မှုကလွတ်မြောက်သွားကြတဲ့အကျဉ်းသားက2000ကျော်ပါတယ်နိုင်ဂျီးရီးယားထောင်ထဲမှာအကျဉ်းသား9000ကျော်ရှိနေပြီးအဲ့ဒီထက်က28ရာခိုင်နှုန်းအရေးအတွက်အားဖြင့်2000လောက်ပဲပြစ်ဒဏ်ကျခံရတာဖြစ်ပါတယ
်အော်တိုဘာလ23ရက်နေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်COVID-19 ကပ်ရောဂါကြောင့်ထိခိုက်ကျဆင်းနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍဟာစစ်အာဏာသိမ်းပြီးတဲ့နောက်မှာပိုပြီးထိခိုက်ကျဆင်းခဲ့ပါတယ်။အဲဒီထဲမှာအလုသမား9သိန်းလောက်ကိုအလုပေးထားတဲ့မြမအထည်ချုပ်လုပ်ငန်းလည်းပါဝင်ပါတယ်။မြမအထည်ချုပ်လုပ်ငန်းကအထည်ချုပ်ဆက်ယုံ30ရာခိုင်နှုန်းကျော်လောက်ပိတ်ခဲ့ရတာပါ။ဒီအခြေအနေတွေကိုကိုဇော်မိုးကျော်ကတင်ပြပေးပါမယ်
။မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းဟာ2019ခုနှစ် COVID စတင်ဖြစ်ပွားချိန်ပထမလှိုင်းကာလမှာနိုင်ငံတကာလုပ်ငန်းတွေရပ်ဆိုင်းခဲ့တဲ့အတွက်ထိခိုက်မှုတွေရှိခဲ့ပါတယ်။ဆက်ယုံတစ်ချုပ်ပိတ်ခဲ့ရပြီးတင်ပို့မှုတွေလည်းထိုးကျသွားခဲ့ပါတယ်။ဒါပေမဲ့ဒုတိယလှိုင်းဖြစ်စဉ်2020ခုနှစ်အတွင်းမှာအထည်ချုပ်လုပ်ငန်းရှင်တွေအနေနဲ့အတွေ့အကြုံရလာတဲ့အတွက်လုပ်ငန်းတွေအနည်းငယ်ပြန်လည်တည်ငြိမ်လာခဲ့ပါတယ်။လုပ်ငန်းအထည်တွေအတော်များများကိုလည်းစာချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကိုဗစ်တတိယလှိုင်းဟာအလွန်ပြင်းထန်ခဲ့တာရဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေထိုးကျသွားခဲ့ပါတယ်။ဒီအခြေအနေတွေကိုလုပ်ငန်းရှင်တူလည်းဖြစ်မြန်မာနိုင်ငံအထည်ချုပ်အသင်းအမှုဆောင်အဖွဲ့ဝင်တူလည်းဖြစ်တဲ့ဒေါ်ရင်ရင်မိုးကအခုလိုရှင်းပြခဲ့ပါတယ
်။ဒါဒီကိုဗစ်တတိယလှိုင်းမှာဟိုလူတွေတော်တော်များများကကျန်းမာရေးထိခိုက်ကုန်တယ်။စက်ရုံနေမှာကိုနှိုက်ကိုက production ကလုံးဝကိုဟိုဝိစက်ချိန်လို့မရတော့ကလေးရအကုန်လုံးတောက်ရခွင့်ယူကုန်တယ်။ဟိုတထောင်ရှိလေရှုံးမှာဆိုရင်လူဦးရေ400လောက်ပြတ်တယ်ရှင်။ပြော40ရာခိုင်နှုန်းလောက်ကယုံထဲမှာမရှိကြဘူးဆိုတဲ့အခါကျတော့အလုတ်ကဘလို့မှလုတ်လို့မရတော့။အာအဲ့မှာမမျော်လင့်မင်းနဲ့အခုလိုမျိုးဟိုစစ်ကောင်စီအာဏာသိမ်းတဲ့အချိန်နေနဲ့တွားပြီးကြုံတဲ့အခါမှာအချိန်အန်ကိုက်လိုမျိုးခတ်ပြီးတော့ကြုံတွေ့လာတဲ့အခါမှာတော့ကျမတို့တော်တော်များများနဲ့လည်းမထူနိုင်တော့ဘူး။အဲ့ဒီအချိန်ဒီမှာဒီ order တွေကမရှိအောင်မှာစပြီးတော့အားလုံးက cancel ပြန်ဖြစ်ကုန်တယ်။အချိန်တွေကစင့်ကလေးတွေဖြစ်ကုန်တယ်ပေါ့နော်။မေလလောက်မှာစိတ်ရုံတော်တော်များများပိတ်သွားတယ်
။နောက်တစ်ခုကဘာဖြစ်လို့နိုင်ငံတချို့ရဲ့အထည်အမှားတွေရပ်ဆိုင်းသွားတာလဲခင်ဗျ။ဘာဖြစ်လို့ cancel လုပ်သွားတာပါလဲခင်ဗျ
။ cancel လုပ်သွားရင်ဆိုတော့ဒီမြန်မာပြည်နိုင်ငံရဲ့မတည်ငြိမ်တာရဲ့နောက်တစ်ခါအခုလိုမျိုးဟိုစစ်ကောင်စီတိုင်းတဲ့အချိန်မှာစမုတ်ဆုံးတချို့ကိုသူတို့ကဒီစီးပွားပိတ်ဆို့ area ဖြစ်နေပတ်မှတ်လိုက်တယ်ပေါ့။နောက်ပြီးတော့ဥရောပ order တွေတော်တော်များများကမြန်မာပြည်ရဲ့နိုင်ငံရေးမတည်အပေါ်မှာတွေ့ဆိုးရင်ကြောင့်ကြပြီးသူတို့တခြားနိုင်ငံတွေချက်ချင်းရုတ်တရက်ရွှေ့သွားတယ်။ပိတ်ဆို့ဆိုတဲ့ကိစ္စကလည်းနောက်ဆက်တွဲပါလာတယ်ပေါ့။အဲ့ဒါကြောင့် order တွေအကုန် cancel ဖြစ်သွားတယ
်။ဆရာနာသိမ်းပြီးနောက်အထက်ချုပ်လုပ်ငန်းအထက်အမှားတွေကမြန်မာနိုင်ငံကနေ Vietnam လိုနိုင်ငံကိုအဓိကရွှေ့သွားတယ်လို့ဆိုပါတယ်။အဲ့ဒီနောက်လာအိုကမ်ဘောဒီးယားအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ချ်လိုနိုင်ငံတွေကိုရွှေ့သွားပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကဥရောပကုမ္ပဏီဖြစ်တဲ့ H&M လိုကမ္ဘာကျော်အထည်ကုမ္ပဏီတွေဟာလူ့အခွင့်အရေးအဖွဲ့တွေရဲ့တောင်းဆိုမှုတွေကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပါတယ်။ဒီလိုအခက်အခဲတွေကြောင့်မြန်မာနိုင်ငံရဲ့အထည်ချုပ် လုပ်ငန်းဝင်ငွေတွေဟာထိုးကျသွားခဲ့တယ်လို့ဆိုပါတယ်။ ILO အလုပ်သမားအဖွဲ့ချုပ်ရဲ့စည်းရုံးအရ2019ခုနှစ်တုန်းကမြမအထက်ချုပ်လုပ်ငန်းရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ5ဘီလီယံဒေါ်လာတန်း9000ကျော်ရှိခဲ့ပါတယ်။မြမတင်ပို့ကုန်အလုံးရဲ့28ရာခိုင်နှုန်းရှိခဲ့ပါတယ်။အခုအခါမှာတော့ရာခိုင်နှုန်းအတော်များများကျဆင်းသွားပါတယ်။အထက်ချုပ်အသင်းရဲ့စည်းရုံးစရာတွေအရမြမနိုင်ငံမှာအထက်ချုပ်စက်ရုံပေါင်း934ရုံကျော်ရှိပါတယ်။ဒါပေမဲ့အခုနောက်ဆုံးစည်းရုံးတွေအရစက်ရုံပေါင်း445ရုံသာဆက်လက်လက်ပတ်နိုင်ပါတော့တယ်။ကိုဗစ်စဖြစ်ပြီးကြတဲ့ကအခုအချိန်ထိစက်ရုံပေါင်း289ရုံပိတ်လိုက်ရပါတယ်။ဒါကြောင့်30ရာခိုင်နှုန်းကျော်လောက်ကျဆင်းသွားတယ်လို့ဆိုရမှာပါ။မြန်မာနိုင်ငံရဲ့အထက်ချုပ်လုပ်ငန်းဟာနှစ်ပေါင်း30ကျော်ရှိပြီဖြစ်ပါတယ်။1988ခုနှစ်နောက်ပိုင်းစစ်အစိုးရလက်ထက်2002ခုနှစ်2003ခုနှစ်တွေတုန်းကလည်းနိုင်ငံတကာပိတ်ဆို့အရေးယူမှုတွေကြောင့်စက်ရုံတွေပိတ်ရပြီးမြန်မာအထက်ချုပ်လုပ်ငန်းရပ်ဆိုင်းသွားခဲ့ပူပါတယ်။အထက်ချုပ်လုပ်ငန်းဟာတရံဇာတာရောင်းတဲ့လုပ်ငန်းမျိုးမဟုတ်ဘဲတိုင်းပြည်ရဲ့တကယ့်ကုန်ထုတ်လုပ်ငန်းဖြစ်ပါတယ်။လုပ်ငန်းတွေရပ်ဆိုင်းသွားရင်အောက်ခြေလူဒန်းသားတွေကိုပဲထိခိုက်နိုင်တယ်လို့ဒေါ်ရင်ရင်မိုးကပြောပါတယ်
။ဒီလိုမျိုးနိုင်ငံရဲ့အချက်အလက်ကြားထဲမှာအထည်ချုပ်တွေကိုနိုင်ငံကပိတ်ဆို့တဲ့အထက်မှာမပါတဲ့ဘူးလို့ကျမတို့ထင်ပါတယ်။အဲ့ဒီကြော်လဲအတနာဟိုခံတဲ့ဟို statement တွေလဲကျမတို့တွေဟိုစူးစမ်းပြီးပြေပို့ပါပဲ။အဲဒါတွေကကြတော့ဟိုလှုပ်သားများစွာရဲ့သောဝင်နေအခက်အခဲဖြစ်တယ်လေဒါကြောင့်မလို့ဒီအခြေခံလူဒန်းစားတွေပဲဒုက္ခရောက်မဲ့အခြေအနေမျိုးကိုမလုတ်တဲ့မပါတဲ့မှာဘူးလို့လည်းကျမတို့ကတော့မြင်ပါတယ
်တကယ်တမ်းကိုဗစ်ရောဂါမဖြစ်ခဲ့ရင်စစ်တပ်ကအာဏာသိမ်းတာမျိုးမဖြစ်ခဲ့ရင်မြန်မာနိုင်ငံဟာဒေသတွင်းအထည်ချုပ်လုပ်ငန်းမှာထိတ်တန့်နိုင်ငံတနိုင်ငံဖြစ်လာနိုင်တဲ့အလားအလာတွေရှိခဲ့တယ်လို့ဒေါ်ရင်မိုးကပြောဆိုခဲ့ပါတယ်အခုအခါမှာတော့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာခံမှန်းရခက်နေတယ်လို့ဆိုပါတယ်အခုကမှာဗီယက်နမ်လိုနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးတာတွေကိုအချိန်မြင့်လှုပ်ဆောင်နေပြီးကုန်ထုတ်လုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ကြိုးစားနေပါတယ်။အခြားအထက်ချုပ်လုပ်ငန်းတွေလုပ်တဲ့ဘင်္ဂလားဒေ့ရှ်တို့ကမ်ဘောဒီးယားတို့လိုနိုင်ငံတွေမှာကိုဗစ်လွန်ကာလလုပ်ငန်းတွေပြန်လည်လက်ပတ်လာနိုင်ဖို့ကြိုးပမ်းနေကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပြဿနာကိုဖြေရှင်းနိုင်ရင်တောင်မှနိုင်ငံရေးပြဿနာရှိနေသေးတဲ့အတွက်မြန်မာအထက်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာမသေးချာမရေရာတဲ့အနေအထားမှာရှိနေပါတယ်။
မြမအထည်ချုပ်လုပ်ငန်းအခြေအနေတွေကိုကိုဇော်မိုးကျော်ကတင်ပြပေးခဲ့တာပါ VOA American အသံက Washington DC ကနေအသံဆက်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒို့အသံအစီအစဉ်ကိုထုတ်လွှင့်ပေးပါမယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကိုဖွန်နေရှင်ဟီဝင်တဲ့ကတင်ဆက်ကြားဖြစ်ပါရစေ။ဒီတစ်ပတ်မှာတော့ဒိတ်ကျိုးစုဘက်မှ900နှုံးနေနေလာပြီးကံဝေ9ဖန်းတမောကြီးတွေကလည်းကံကြီးမှတရားမဝင်9လဖန်းနေကြပါရစေ။ဒီလိုဖြစ်စဉ်တွေကဒေသခံရေလုတ်သားတွေအပေါ်တယောက်မှုတွေရှိနေပါပြီ။ဒီဆောင်မကို Foundation ဟျူန်တဲ့ရဲ့မိတ်ဖက်မီဒီယာဒဝဲဝက်ကစူးစီးတင်ဆက်ထားပါတယ
်။မြေမျိုးကကန်နီ၅ဖန်းစီပိုင်ရှင်တူဖြစ်တဲ့ဦးထွထွန်းတရာဆက်စုနှစ်တစ်ခုကြကြောလုတ်ကင်လာခဲ့တဲ့သူ့လုပ်ငန်းကိုစွန့်လွတ်ဖို့စဉ်းစားနေပါပြီ။လက်ရှိမှာမြမပင်လေပြင်၅ဖန်းစီရရှိမှုကြဆင်းလာတဲ့အပြင်ကိုဘေးကပ်ဘေးအကြောင်းပြုပြီး၅စီးနှုံးတွေထပ်ဝက်နေပါကြဆင်းနေလို့ပဲဖြစ်ပါတယ်။ကံဝေးငါးဖန်းလေတွေကကန်နီအေရီယာထဲခိုးပြီးဝင်ဖန်းကြတာကပင်လယ်ပြင်ငါးရရှိမှုနည်းလာတဲ့အကြောင်းရင်းတစ်ခုလို့သူကယုံကြည်နေပါတယ
်ကန်နီကကံဝေးလေတွေနဲ့ဆိုတော့ရဖန်းတော့နော်ဘောဆော့နော်ဘောဆော့ပေါ်လို့ကန်နီလေရရရှိမှုရရှိမနိုင်တော့
ဘူးကန်နီမှာကံဝေးလေတွေဝင်ဖန်းနေမယ်ဆိုရင်တော့ငါးရှာပါလာပြီးတော့ကန်နီလင်ငယ်တွေမရတည်နေတော့ဘူးမရတည်နေတော့လို့လှေရောင်းပြီးတခြားလုပ်ငန်းကိုပြောင်းရမယ့်အနေထားဖြစ်နေတယ်လှေကိုစွန့်ခွာရတော့မယ့်အနေထားဖြစ်နေတယ်ဘဝပြက်ပြီပေါ့ဘဝပြက်သွားကြလိမ့်မယ်လှေပယ်ရှင်ရောလှေသွားတွေပေါ့အလိုလည်းမဲ့ဖြစ်ကြမယ်ဘဝပြက်သွားမယ့်အနေထားမျိုးမြင်နေရတယ
်ကန်နီလေတွေဟာပင်လယ်ပြင်တစ်ခေါက်ထွက်ပြီးငါးဖန်းရင်15ရက်လောက်ကြာတက်ပြီးအရင်ကဆိုရင်ငါးဖန်းစီရမယ့်မှုကလှေတစ်ခေါက်ဝင်တိုင်း800လီတာဝင်ပုံ၄ပုံလောက်ရတတ်ပါတယ်ကံဝေးလေတွေကတော့ပင်လယ်တစ်ခါထွက်ရင်တစ်လကနေ6လဝန်းကျင်အထိကြာတက်ပြီးလေတစ်ခါဝင်ရင်ပိတ်တာသိမ်းတဲ့ချီရပါတယ်အခုချိန်မှာတော့ကန်နီလေတွေရဲ့ငါဖန်းရရှိမှုကအရင်ထက်အရနည်းလာတယ်လို့ဆိုပါတယ်အခုချိန်မှာငါအထီးမိနည်းလာတဲ့အတွက် နှစ်ပေါင်းများစွာလုပ်ကင်လာခဲ့တဲ့လုပ်ငန်းကိုဆွန့်လွတ်ဖို့စဉ်းစားနေတာကဥထွထွန်းတယောက်တည်းတော့မဟုတ်ပါဘူး။တန်းနဲ့ကန်းနီးလှေလုပ်ငန်းရှင်တွေလည်းဆက်လက်လုပ်ကင်လူစိတ်မရှိကြတော့ဘူးလို့ညှိတွားနေကြပါတယ်။အဲ့ဒီထဲမှာကိုနှစ်နောင်လည်းပါပါတယ်။သူကကန်းနီးငါးဖန်းသမားတွေရဲ့အခြေအနေကိုပြောပြထားပါတယ်။
လက်ရှိကတော့လှေကလည်းရက်ထရက်လည်းဆိုတော့ဒီတိုင်းပဲထွက်နေရတယ်။ရှုံလည်းရှုံ၊ကြံတဲ့လှေလည်းဘဘကြံဒီလိုဖြစ်နေတာ။နားတဲ့လှေတွေလည်းမနေဘူး။ပြန်ရောက်တဲ့လှေတွေလည်းမနေဘူး
။မြိတ်ခရိုင်ထဲမှာတဲ့ကန်းနီးလှေအစင်းရီ9000နီးပါးရှိပြီးကန်းဝေး9ဖန်းလှေအစင်းရီကတော့အစင်းရီ900ကျော်ရှိပါတယ်။ကန်းနီးနဲ့ကန်းဝေး9ဖန်းကွက်အဖြစ်သတ်မှတ်ရမှာကန်းကနေရေမှန်ဆယ်မှန်အတွင်းကိုကန်းနီးငါးဖန်းကွက်အဖြစ်သတ်မှတ်ထားတာပါ။အဲ့ဒီကကြော်ပါကကန်းဝင်းငါးဖန်းနေရာဖြစ်ပါတယ်။ကန်းဝင်းငါးဖန်းလေတွေကကန်းနီးငါးဖန်းကွက်တွေထဲဝင်ဖန်းနေတဲ့အတွက်ငါးတန်ရာဇာတနဲပါလာတယ်လို့ကန်းနီးလေတွေရဲ့ငါးဖန်းပိုက်တွေကိုလည်းတိုက်ဖြတ်သွားကြတယ်လို့ဆိုပါတယ်။ငါးဖန်းလေငယ်တွေဟာငါးရနဲတဲ့အပြင်ငါးဖန်းပိုက်တွေပါဆုံးရှုံးနေရတဲ့အခြေအနေကိုလည်းထပ်ပြီးရင်ဆိုင်နေရတယ်လို့ဆိုပါတယ်။ငါးဖန်းပိုက်တွေတစ်ခါပျက်စီးရင်အနည်းဆုံးပိုက်တစ်ဖုံကနေအများဆုံး6ဖုံလောက်ထိပျက်စီးပြီးငါးဖန်းပိုက်တစ်ဖုံကိုငွေကျပ်6000ခွဲဝန်းကျင်လောက်ပေါက်စီးရှိပါတယ်။အမှန်တော့အခုလိုမျိုးကန်းဝေးလှေတွေကကန်းနီးငါးဖန်းကွက်ထဲဝင်ပြီးငါးခိုးဖန်းနေကြတာကအခုမှမဟုတ်ဘူးလို့ဆိုရမှာပါ။ညီမပင်လေပြင်ငါးလုပ်ငန်းဥပဒေရှိပေမဲ့အခုလိုမျိုးငါးခိုးဖန်းတာကိုအစိုးရအဆက်ဆက်ကကင်တွယ်မှုအားနည်းခဲ့တယ်လို့ဆိုရမှာပါ။ငါးလုပ်ငန်းဦးစီးဌာနရဲ့သုတေသနအချက်လက်တွေအရညမရေပြင်မှာနှစ်ပေါင်း30အတွင်းရေပေါ်ငါး90ရာခိုင်နှုန်းနဲ့ရေအောက်ငါး85ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါရယ်။နော်ဝေနိုင်ငံကသုတေသနသင်္ဘောဟာပြီးခဲ့တဲ့1989ခုနှစ်မှာလာရောက်ပြီးညမရေပြင်မှာပထမဆုံးသုတေသနလုပ်ခဲ့တဲ့အပြင်2013ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာလည်းလာပြီးသုတေသနလုပ်ခဲ့တာဖြစ်ပါရယ်။မြမရေပြင်မှာဒီလိုမျိုးငါးတန်ရန်စာတနဲပါသွားရတာကတရားမဝင်ငါးဖန်းကရိယာတွေတုံးပြီးအလွန်အကျွံဖန်းစည်းတာနဲ့လူတွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုဖောက်ပြန်မှု climate change ကြောင့်လို့ဆိုပါတယ်ဒီသုတေသနတွေ့ရှိချက်ကြောင့်အစိုးရကတဘာဝရေတန်ရန်စာတပျက်စီးတာငါးမျိုးစိတ်ပြုံးတီးတာတွေကိုထိန်းသိမ်းစောင့်ရှောက်ဖို့နဲ့ငါးခိုးဖန်းတာတွေကိုပပျောက်ဖို့ဆိုပြီးပြင်ဆင်လာခဲ့ပါတယ်ငါးခိုးဖန်းတာတွေကိုထိန်းချုပ်ဖို့ဆိုပြီးပင်လယ်ပြင်ငါးဖန်းလှေခြေရာခံစောင့်ကြည့်ရေးစနစ် VMS ကို2019ခုနှစ်ငါးဖန်းရာသီမှာစတင်တက်ဆင်ဖို့ကံဝေးငါးဖန်းလှေတွေကိုညွှန်ကြားခဲ့ပါတယ်။လက်ရှိမှာတော့ကံဝေးလှေတွေဟာ VMS စနစ်တက်ဆင်ထားကြပြီးငါးလုပ်ငန်းဦးစီးဌာနကလည်းစောင့်ကြည့်ရေးစင်တာတွေကနေစောင့်ကြည့်နေကြပါတယ်။အဲ့ဒီ VMS ကနေတက်ဆင်စောင့်ကြည့်ပြီးကံဝေးလှေတွေကံနီးဝင်ငါးခိုးဖန်းတာတွေ့ရင်အဲ့ဒီလေကိုပထမအကြိမ်ဒဏ်ငွေ330ဒဏ်ရိုက်တဲ့အပြင်3လနာခံပြီးတစ်နှစ်တည်းမှာနောက်တစ်ကြိမ်ထပ်ကျူးလို့ရင်တော့ဒဏ်ငွေ360နဲ့လုပ်ငန်းကို6လရန်နာရမယ်လို့လည်းဥပဒေထုတ်ပြန်ခဲ့ပါတယ်။ဒီလိုလောက်တာကလည်းကန်းနီးကိုဝင်ပြီးငါးခိုးဖန်းတဲ့ကန်းဝေးလှေတွေကိုထိထိရရမဟန့်တားနိုင်ဘူးလို့ကန်းနီးရေလုံသားတွေကဆိုပါတယ်။ကန်းဝေးလှေအချို့ကအဲ့ဒီ VMS ဆက်ကိုဖြုတ်ပြီးအခြားငါးတယ်လှေတွေနဲ့လင်းငယ်တွေပေါ်တင်ပြီးကံဝေးမြင်းအပြင်မှာရက်ခိုင်ထားကြတယ်လို့ပြောပါရယ်ပြီးမှကံဝေးလှေတွေကကံနီးကိုဝင်ပြီးငါးခိုးဖန်းကြတယ်လို့ဒေသခံကံနီးရေလုံသားတွေကဆိုပါရယ်ငါးဖန်းလှေတွေမှာတက်ထားတဲ့ VMS ဆက်တွေကိုဖြုတ်ခဲ့ရင်သိနိုင်အောင်တေချာချိတ်ပိတ်ထားတဲ့အပြင်ဤပညာတွေနဲ့တိတိကျကျကြက်မှတ်နေတယ်လို့တနင်္သာရီတိုင်းငါးလုပ်ငန်းဦးစီးဌာနကတိုင်းဒေသကြီးဦးစီးမှုကပြောပါရယ
်ကျွန်တော်မှုတွေရှိတဲ့အားကတော့ဘယ်မှာလာပေါ်မလဲဆိုတဲ့အခါကျတော့အဲ့ဒီကျွန်တော်တို့ပေးလေပြေမှာဟိုရေတက်ကဖြစ်တဲ့အခါမှာလည်းပဲဒီတချို့အသိန်းပေါ်မှာမပါလာဘူးဆိုတာလာပေါ်တယ်မပါလာဘူးဆိုတာနဲ့မပါတဲ့အသိန်းပေါ်ကိုချက်ချင်းဖောင်းလိုက်တာနဲ့အဲ့ဒီဆက်ဒီမှာဖြုတ်ချထားခဲ့တယ်ဘယ်သူဘယ်လီမှာတက်ထားခဲ့တယ်ဆိုတာလည်းပေါ်တယ်နောက်တစ်ခုကကျွန်တော်တို့ဒီဟိုပေးလေပြေကနေပြီးဝင်လာတဲ့ဖလီမှာလည်းပဲကျွန်တော်တို့အခွင့်အရေးဖြစ်တဲ့ချက်ပွင့်နေမှာဖြစ်တဲ့အခါမှာမူလချိတ်ထိုးထားတာဟိုပါပေါ့နော်အနေထားပြက်နေတယ်ဆိုရင်လည်းဒါကျွန်တော်တို့အရေးယူတယ်
ဒါအပြင် VMS ဆက်ကိုစစ်ဆေးလိုက်ပါကအရင်ရက်တွေကိုနောက်ကျောင်းပြန်လှည့်ကြည့်နိုင်ပြီးကန်းနီးဝင်ဖန်းတာရှိမရှိနဲ့အခြားတိုင်းနဲ့ပြည်နယ်ရှိငါးဖန်းကွက်ကိုရောက်မရောက်စတဲ့ငါးဖန်းလေလမ်းကြောင်းကိုပြန်ဆက်နိုင်တယ်လို့ဆိုပါတယ်။အဲ့လိုကြက်မှတ်နေပြီမဲ့ VMS ဆက်ကိုဖြုတ်ပြီးတရားမဝင်ငါးခိုးဖန်းသူတွေလည်းရှိနေတယ်လို့သူကပြောပါတယ်။အဲ့ဒီ VMS စနစ်နဲ့တနိုင်ငံလုံးရှိငါးဖန်းကွက်အလုံးကို နေပြီးတော့တက်ရဲတပ်ဖွဲ့နဲ့ငါလုပ်ငန်းဦးစီးဌာနကစောင့်ကြည့်စင်တာတွေကနေစောင့်ကြည့်နေတာလို့ဆိုပါတယ်။ဒီလိုစောင့်ကြည့်တာအပြင်ပင်လယ်ပြင်မှာရေတက်စစ်သင်္ဘောကစောင့်ကြည့်မှုတွေရှိနေပေမဲ့ကံဝေးငါးဖန်းလေကြီးတွေဟာပုံစံအမျိုးမျိုးနီးမျိုးမျိုးနဲ့ညဖက်တွေမှာဖန်းစီနေကြတယ်လို့ဒေသခံကန်နီရေလုံသားတွေကပြောကြပါတယ်။တနင်္လာနေ့တိုင်းရေပြင်အတွင်းကံဝေးငါးဖန်းလုတ်ကွက်52ကွက်ရှိပြီးငါးဖန်းကွက်တစ်ကွက်ဟာရေမိုင်30အကျယ်ဝန်းရှိပါတယ်။ဒါပေမဲ့2020ပြည်နှစ်ဖေဖော်ဝါရီလကစပြီးကော့တောင်းရေပြင်ငါးဖန်းကွက်၄ကွက်ကိုငါးတန်ရန်ဇာတာဖွံ့ဖြိုးရေးဆိုပြီးပြည်ထောင်စုအစိုးရကပိတ်လိုက်ပါတယ်။ငါးဖန်းခွင့်ပိတ်လိုက်တဲ့ရေပြင်ဟာကော့တောင်းနဲ့မြိတ်ခရိုင်မှာရှိတဲ့ရေလုံသားတွေအဓိကငါးဖန်းနေတဲ့ငါးဖန်းကွက်တွေဖြစ်နေပါတယ်။ဒီလိုငါးဖန်းကွက်တွေပိတ်လိုက်တာကငါးဖန်းတဲ့ area ကျင်းသွားပြီးကန်နီငါးခိုးဖန်းတာတွေကြုံလာရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။တနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့စီးရင်တွေအရတော့ကန်နီဝင်ဖန်းလို့ယမန်နှစ်ကဖန်းစီအရေးယူခဲ့တဲ့ကန်ဝေးလှေအစင်းရည်40နီးပါးရှိတယ်လို့သိရပါတယ်။ဥသက်ဆိုကတနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့အတွင်ရင်မူဖြစ်ပါတယ်။ဒီနေ့ငါးဖန်းရာသီမှာလဲဗုတ်ပြင်းမြို့နယ်ထဲကပင်လယ်ပြင်မှာငါးခိုးဖန်းနဲ့ကံဝေးလှေတွေကိုဖန်ဆီးထားပြီးအစင်းရည်အတီကြကိုတော့မတိရသေးဘူးလို့သူကဆိုပါတယ်
။ဒီနေ့မှတော့မတိသေးရတာ။ဒီနေ့မှရှိတော့ရှိလို့ထင်မယ်။ရှိလိမ့်မယ်
။ဒီနေ့တော့မတိသေးဘူးရှိတော့ရှိလိမ့်မယ်။ကော့တော်ပူပြင်းရည်တွေမှာအရေးယူရတာတွေကြားရတယ်။ကန်နီဝင်ဆွလို့လေ
။စီးပွားရေးထိခိုက်လာတဲ့ကန်နီလှေပိုင်ရှင်တွေရက်တီဖို့ခက်ခဲလာတဲ့အချိန်မှာတော့ကန်နီရေလုံသားတွေရဲ့ဘဝဟာလည်းမရေရာတော့တဲ့အခြေအနေဆိုက်လာပါတယ်။ကန်နီငါးဖန်းလှေတစ်စီးမှာအနည်းဆုံးရေလုံသား၅ဦးလောက်ကလုတ်ကင်နေကြတာပါ။ကန်နီလှေတွေမှာလုတ်ကင်နေတဲ့ရေလုံသားတစ်ယောက်ရဲ့ပြန်မြတလဝင်ငွေဟာ7သိန်းလောက်ရှိပါတယ်။မချူကတော့ရေလုံသားတဦးရဲ့ဇနီးဖြစ်ပါတယ်
။အဲဒီမျိုးကအခုအလုတ်သမောက်အလုတ်သွားရဆိုတော့ကိုမစောတာကိုဆိုင်မပြေတော့ဆိုတော့ဒီမျိုးကချင်းသွားပြီးတော့ဆို
အလုတ်သမောက်ကလွတ်ထွက်သွားတယ်ဆိုရင်ကိုမစောတော့ရအဆင်မပြေတဲ့အခါဒီလိုပဲချင်းခပြီးတော့ဆိုပြန်လာတဲ့အခါပြန်ဆက်ဒီလိုမျိုးပဲလုပ်ပြီးစားနေရတယ်ဘယ်လိုပြောရမလဲကို့မကလင်တယောက်ပဲအလုပ်ရှိတယ်သသမီကများတယ်ဆိုတော့စားဖို့နေရေးကအဆင်ပြေဘူးပေါ့ဒီလိုပဲရှာဖွေစားတော့နေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒို့အတန်ဖွဲသားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်အပတ်စဉ်အတန်ခွင့်အစီအစဉ်ကိုဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီးကိုယ်နဲ့ရှင်ရွယ်တဲ့ကတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ရတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်ရှင
်။အပတ်စဉ်စနေညတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုထုတ်လွှင့်နေတဲ့ VOA ရဲ့မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုရုတ်တန်ကနေပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမဟုတ်လို့ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေလည်းသောတာရှင်တွေကြည့်ရှုနိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အတန်းကနေစနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာပါအခုဒုတိယပိုင်းမှာတော့စနေညတိုင်းတင်ဆက်ပေးတဲ့အပတ်စဉ်ကဏ္ဍတွေကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်စနေညဆွေးနွေးခန်းတွေကိုရှုစားနားဆင်ကြရဖို့ရှိပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာရဲ့အကြောင်းအရာဖြစ် American သမ္မတဂျိုးဘိုင်ဒန်ပြောခဲ့တဲ့စကားတစ်ရပ်ရဲ့သဘောတဘာဝကိုဆွေးနွေးကြမှာပါအဲ့ဒီစကားကတော့လူအခွင့်ရေးချိုးဖောက်မှုတွေမှာစိတ်စိတ်နေတာဟာအလိုတူအလိုပါဖြစ်တယ်ဆိုတဲ့စကားဖြစ်ပါတယ်အမေရိကန်နိုင်ငံကနက်တီကတ်တက္ကသိုလ်ကလူအခွင့်ရေးဌာနမှာသမ္မတဂျိုးဘိုင်ဒန်ကအောက်တိုဘာလ14ရက်နေ့ကမိန့်ခွန်းပြောကြားရင်းအခုလိုပြောလိုက်တာဖြစ်ပါတယ်ဦးတင်မောင်တန်းကစာရေးဆရာပကြီးဆရာဒါရိုက်တာဆရာဦးဝင်းဖေနဲ့ဆွေးနွေးထားပါတယ်
မြမအရေးအပါဝင်ပေါ့နော်နိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေမှာခက်မစိတ်နေတာဟာကြာရပါဖြစ်တယ်လို့ American သမ္မတ Joe Biden ကပြောလိုက်ပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆရာဘယ်လိုများပြောချင်ပါသလဲ
ဘာကိစ္စပဲဖြစ်ဖြစ်ဥပက္ခပြုရင်ခက်မစိတ်နေရင်းဆိုတာပါမန်အားဖြင့်ကတော့နေခွင့်ရှိတာပဲနော်လူခွင့်ရေးပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဘာမှစိတ်မထူးကြဘူးဆိုလို့ရှိရင်တော့နေခွင့်ရှိတာပဲဒါနဲ့အဲ့လိုမဟုတ်ဘဲနဲ့တိုင်းပြည်တစ်ပြည်အတွက်သိရေးကြီးနေတယ်။အန်ရည်သိများနေပြီ။လူခွင့်ရေးနဲ့ပတ်သက်လို့ကတခါတည်းကိုတိတိသားသားကိုဟလာချင်းချောင်းနေပြီ။ဒါဆိုလို့ရှိရင်တော့ခက်မစိတ်နေခြင်းဟာကြာရပါဖြစ်တယ်ဆိုတဲ့စကားဟာအများကြီးအတိတ်ပဲရှိတယ်ဗျ။အဲ့လိုလုံးလို့မရဘူး။ကျွန်တော်လူတွေကဒီလိုသူ့အဖွဲ့အစည်းနဲ့ဝန်းကျင်နဲ့ပါဝင်ရင်ဒီလိုနေကြတာဒီလိုခက်မစိတ်နေလို့မရဘူးဒါသူ့ကိစ္စကိုကိစ္စအကုန်လုံးပါကြရမယ်စီ point ကနေဆိုလို့ရှိရင်ဂျိုးဘိုင်ဒန်ပြောတာလို့ပေါ့လေဒါကြာရပါပဲလို့ပြောတာဒါ expressive ဖြစ်အောင်ပြောတာဗျာ
အလိုတူအလိုပါပေါ့ဆရာရေ
ဒါအများကြီးဒိဗယ်ရှိတာသူစကားကိုလေးနဲ့သွားအောင်လို့ပြောတယ်သဘောကျွန်တော်ကအဲ့ဒါကိုသဘောပေါက်တဲ့အပြင်တော့လက်ခံတယ
်ဖတ်မှကြတော့လဲပေါ့နော်ကျွန်တော်တို့တော်ဆန်းစုကြည်ဟာရိုင်ဂျာရီပေါ်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိတ်ဆိတ်နေခဲ့တယ်ဆိုပြီးတော့အဲကျွန်တော်တို့ချီးမြှင့်ခဲ့တဲ့စုတချို့ကိုလည်းပြန်ပြီးရုပ်သိမ်းခဲ့တာရှိသလိုလူခွင့်ရေးအဖွဲ့တွေနဲ့အဲနိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့ကလည်းဝေဖန်ခဲ့ကြတာလည်းရှိတယ်အဲတစ်ဖက်မှာလည်းကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော်ဆန်းစုကြည်ဟာအမျိုးသားယဉ်ကျေးစေရေးမူဝါဒကိုအဓိကဖြစ်ထားပြီးတော့မြန်မာနိုင်ငံကိုဒီမိုကရေစီစနစ်စီကိုကူးပြောင်းဖို့အတွက်2008အချိန်ကဥပဒေထဲကနေရွေးကောက်ပွဲဝင်တဲ့အစိုးရဖြစ်ဆောင်ရွက်ခဲ့တယ်။အဲ့တော့စိတ်ဆိတ်နေတာဟာအလိုတူအလိုပါဖြစ်တယ်လို့ဆိုလို့ရှိရင်စောစောကပြောခဲ့တဲ့ဆက်ဆက်အချိန်တွေအတွင်းမှာပေါ့နော်။ဒေါန်ဆန်းစုကြည်ကိုဟောဆရာဘယ်လိုပြောချင်ပါသလဲ။စိတ်ဆိတ်နေခဲ့ကြတဲ့မြန်မာပြည်သူတွေကဘယ်လိုပြောချင်ပါလဲဆရာ
။ဒေါန်ဆန်းစုကြည်သည်ဒီသူအုတ်ချုပ်နေတဲ့သူအစိုးရပေါ့သူမှာတာဝန်ယူရမယ့်အပိုင်းနေရှိတယ်ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သူကမျိုးကနေဗျကနေဟလာပြောလိုက်တဲ့မှတ်ချက်မျိုးသူကလုံးလုံးမရဘူးသူကနိုင်ငံခေါင်းဆောင်ဖြစ်နေတယ်ဖြေရှင်းစရာရှိတာကိုသူတွေးအေးအေးနဲ့တတ်နိုင်လမမှန်အောင်မှန်ကန်အောင်ဖြေရှင်းရမယ့်တာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီလိုခြေရာကိုဘောအောင်ဆန်းစုကြီးမသိကြိုးကျင်နေပါတယ်ဆိုတဲ့မှတ်ချက်မျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒါမမှန်ကန်နိုင်ဘူးကျွန်တော်ကမသိကြိုးကျင်လုပ်ပြီးတော့နေလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးဒီကိစ္စနှစ်ခုကိုနှစ်ဖက်မျှတာပြီးတော့ပြောနိုင်တဲ့ပြောဖို့ကြိုးစားတဲ့အနေထားတည်လုပ်လိမ့်မယ်လို့ကျွန်တော်ကခမန်းတယ်ဘာလို့လို့ဆိုတော့သူကနောက်ဖက်ကြည့်ရတယ်။ဒါသူအုံချုံနေတဲ့တိုင်းပြည်ရဲ့ဒီတောင်ဝင်ရှိတဲ့လူလုတဲ့အပေါ်မှာကြည့်ရတယ်။သူချီလွန်လက်လွန်ဖြစ်သလား။ချီလွန်လက်လွန်မဖြစ်ဘူးလားဖြစ်သလားဆိုတာသူကကြည့်ရမယ်။ချီလွန်လက်လွန်ဖြစ်တယ်ဆိုတာတစ်ဖက်ကဘလောက်လုပ်လို့ဘယ်လိုလုပ်လို့ချီလွန်လက်လွန်ဖြစ်တာလဲဆိုရက်ဒီပြဿနာတွေအများကြီးရှိပါတယ်။အဲ့လိုဟာမျိုးတွေကိုစဉ်စဉ်ချင်းချင်းနဲ့လုပ်ရပါတယ်။တိုင်းပြည်မှာလည်းအဲ့ဒီလိုပါပဲသူတို့ကစဉ်စဉ်ချင်းချင်းနဲ့တွေးကြရမယ်ပြောကြရမယ်ဆိုကြရမယ်အဲ့လိုတချို့ကတော့ဘာမှမပြောဘဲနေတယ်ဘာမှမပြောဘဲနေတာရခိုင်မှာဖြစ်တဲ့အရေးကိုဗျဗမာပြည်တပြည်လုံးမှာရှိတဲ့လူတွေကဒါကိုအရေးမှမဟုတ်သေးပဲမှမသိဘူးกว่าစိတ်ဝင်စားဘူးဆိုတဲ့အတိတ်ပဲကျွန်တော်ပထမဖြေခဲ့တဲ့သဘောလိုပဲသူတို့အနေနဲ့ဘာမှအရေးမကြီးသေးတဲ့အခါကြတော့မာမွေးပါမှုกว่าဆိုပြီးနေလိုက်တာဒီလိုနေချင်းသည်ဟလာဂရင်းယာရီအပေါ်မှာရက်စက်တယ်လို့အတိအပြည့်မရှိဘူးရခိုင်မှာရှိတဲ့ပြဿနာကိုရခိုင်မှာလွဲပြီးပြည်တွင်းမှာရှိတဲ့လူတွေဘယ်နားလဲမှာလို့ဘယ်သိမှာလို့စဉ်းစဉ်းစားစားနဲ့သူဖြေးဖြေးပေါ့လေဖြေးတယ်လို့ကျွန်တော်ထင်တယ်နိုင်ငံတကာကသူ့ကိုဒါနဲ့ပတ်သက်လို့ပြက်ကွက်တယ်ဆိုပြီးတော့သူ့သိမ်းတယ်ဆိုတာနိုင်ငံတကာသူဘာလုပ်တယ်ဆိုတဲ့ကိစ္စကိုခုကျွန်တော်ပြောသလိုစဉ်းစားပုံမရဘူး ဒါသူတို့ကိစ္စမှမဟုတ်တော့ဘူ
း။
ဒါအဲ့ဒါဒီပေါ်မှာကျွန်တော်တို့ကနိုင်စာပြီးမှပြောလို့ရပါတယ
်။ဟုတ်ကဲ့
။ကျွန်တော်ကတော့အဲ့လိုပဲဖြေချင်ပါလေ
။ဟုတ်။တောင်ဆန်းစုကြည်ကရိန်ဂျာပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်။ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလက်ခံတယ်လို့လည်းလူသိရှင်ကြတော့ပြောခဲ့ပါတယ်။ဒီအကြံပြုတင်ပြချက်တွေမှာဆိုရင်လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖို့နဲ့လူခွင့်ရေးနဲ့အညီဘလို့စီမံကိန်းတွေဘလို့ဆောင်ရွက်ကြရမယ်ဆိုတာလည်းပြောထားတာတွေရှိပါတယ်။ဒါကတော့ဆန်းစုကြည်ကစိတ်စိတ်နေတာမဟုတ်ဘဲနဲ့ဘဝအခြေအနေနဲ့လိုက်ပြောစော်ဟာသူ့ရဲ့ဖော်ပြချက်ဖြစ်တယ်လို့ကျွန်တော်တို့ကောက်ယူလို့ရမလား။
တိုင်းပြည်မှာအုပ်ချုပ်နေတဲ့တိုင်းပြည်ခေါင်းဆောင်အနေနဲ့တိမ်တိမ်မွေ့မွေ့တွေလှုပ်ရတာရှိပါတယ်။သူ့အနေနဲ့ဒိုးနဲ့တောက်နဲ့အကောင်းလိုက်လေရှင်ကျမတော့ဘာလို့ဘယ်လိုလုပ်မှမဲ့ဒိုးနဲ့တိုင်းဒီလိုပြောခွင့်မရှိဘူး။သူပြောမှလည်းမဟုတ်ဘူး။သူကတိုင်းပြည်ခေါင်းဆောင်စကားပြောတယ်ဆိုတာဘယ်လိုထိနှိမ်သိမ်းသိမ်းပြောရတယ်ဆိုတာသူကသိပါတယ်။အဲဒီတော့ကကျွန်တော်ထင်တယ်ဒေါ်အောင်ဆန်းစုကြည်လှုပ်နေတဲ့လှုပ်ရရင်းတော့လှုပ်ခဲ့တဲ့လှုပ်ရသူ့ရဲ့သဘာဝကိုသာကြည့်မယ်ဆိုရင်သူဒီဒါကိုထောက်ခံပြီးတော့ပြောဆိုတယ်ထိနှိမ်သိမ်းသိမ်းပြောတယ်ဆိုတာမျိုးကိုလှုပ်ခဲ့လိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ
်။
ကျွန်တော်လို့ယုံကြည်တဲ့လူတွေကြတော့ဒေါ်အောင်ဆန်းစုကြည်ကိုအပြစ်မမြင်ကြဘူး။
တနည်းပြောလို့ရှိရင်တော့ခမစိတ်နေတယ်ဆိုတာကိုနားလည်ကြရမှာအခြေအနေတစ်ခုနဲ့တစ်ခုမတူနိုင်ဘူးလို့ပြောရမှာပေါ့နော်ဆရာ
ဒါပဲဗျာအဲ့ဒါပဲအဓိကပဲ
ဟုတ်အဲ့တော့
လူလည်းခမစိတ်နေတဲ့လူက
ဟုတ်
ဘယ်လိုလေးနေတာလို့သူကအရင်တော့ဘယ်လိုလုပ်ခဲ့ဘူးတည်းလေဘာကြောင့်ခမစိတ်နေတာလဲအာသိရေးကြီးပါလေဗျာ
ဟုတ်ကဲ့ဆရာကပကြီးဆရာဝိထုတို့ဆရာရုပ်ရှင်ဒါရိုက်တာဖြစ်ခဲ့တဲ့အပြင်ဆရာကသတင်းစာဆရာတယောက်လို့လည်းပြောရင်လည်းမမှားပါဘူးအဲ့တော့အနုပညာနယ်ပယ်မှာပေါ့နော်ဖော်ပြပုံနဲ့သတင်းနယ်ပယ်မှာဖော်ပြပုံကလည်းမတူနိုင်ဘူးပေါ့နော်ဆိုလိုတာအခြေအနေတစ်ခုနဲ့တစ်ခုမတူပထမဦးဆုံးကျွန်တော်အနုပညာနယ်ပယ်မှာလူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကိုစိတ်စိတ်မနေဘူးဖော်ပြမယ်ဆိုရင်ဘယ်လိုဖော်ပြနိုင်မလဲဆရာ
အနုပညာနယ်ပယ်ဆိုတာနဲ့ပတ်သက်လို့ကတော့သိပြီးတော့ချစ်ချစ်လေးလေးထိပြောရမယ်ဆိုလို့ရှိရင်အလွန်ပုဂ္ဂလိကဆန်နေဗ
ျဟုတ်ကဲ့
ဒီအများကိစ္စတွေကိုအနုပညာစစ်စစ်တမအနုပညာစစ်စစ်အနေနဲ့ကသိပြီးတော့ဂယုဆိုင်စရင်ထဲ့တွက်တဲ့ဟာမရှိဘူးရဥမာဖြင့်လူပြောက်ကဥစားပကြီးရေးကျင်တယ်ကွာသူမာရေးကျင်တယ်အယောင်ပဲလို့ရေးကျင်လိုင်းပဲလို့ရေးကျင်တယ်ဘယ်နဲ့ဘာညာလဲဒါတွေပဲသူကစိတ်ဝင်စားတယ်အဲ့ဒါနဲ့ပတ်သက်လို့တရားဤမတရားဤအများကုန်ကောင်းကျိုးဟုတ်ဤလူနည်းစုအတွက်လားလူများစုအတွက်လားဘာညာဆိုတဲ့ကိစ္စတွေဖြစ်သွားတာနဲ့တပြိုင်တည်းပုဂ္ဂလိကသဘောတရားအရာဖြစ်သွားပြီအဲ့ဒါ तू ကပကြီးတယ်မဟုတ်တော့ဘူး तू ရဲ့ပုဂ္ဂလိကအနုပညာစိတ်ဓာတ်ကိုကပြောင်းသွားပြီပေါ့ဗျာသဘာဝကပြောင်းသွားပြီ तू ပြောင်းသွားလို့နုပညာနယ်ကြီးတစ်ခုလုံးနဲ့ပြောလို့ရလားဆိုပြောလို့မရဘူးဗျာနုပညာသမားတွေကပုဂ္ဂလိကသိဆန်နေတာ
ဟုတ
်အလွန်တရားမှတယောက်စီတယောက်စီနဲ့ဆိုင်နေအဲ့ဒါကြောင့်မို့လူမြာသမားတွေကဒါပေါ်ခံနိုင်တယ်မခံနိုင်ဘူးတိုက်မယ်မတိုက်ဘူးဘာလို့မယ်ညာလို့မယ်ဆိုတဲ့ကိစ္စကိုကျွန်တော်ဝေဝံကြအောင်မရှိဘူးခင်ဗျ။ဟ
ုတ်အဲ့ဒီတောင်းကနေလဲသွားကြည့်လို့မရဘူးအမှုပညာသမားတွေကိုဖော်ပြရအောင်
ဟုတ်တယ်ဟုတ်တယ်စေစေချာချာလို့လို့မရဘူ
းဟုတ်ပါ
တယောက်စီတယောက်စီမှာရှိကောင်းရှိမယ
်
ရှိရင်ဒါသူ့ခွင့်ရေးဒါသူ့အတွက်မှားတယ်လို့ပြောလို့လည်းမရဘူးမှန်တယ်လို့ပြောလို့မရဘူးဗျ။ဟု
တ
်အဲ့လိုရှိပါတယ
်မတူတဲ့လုပ်ငန်းဆိုင်ရာတွေမှာမတူတဲ့သူ့လုပ်ငန်းရဲ့သဘောသဘာဝအရာပေါ့နော်ဖော်ပြဖို့အမျိုးမျိုးရှိနိုင်ပါတယ
်ဟုတ်ပါတယ
်အဲ့တော့ဆရာကသတင်းစာဆရာတယောက်လည်းဖြစ်ခဲ့တယ်ဆိုတော့မီဒီယာသမားတယောက်အတွက်ဆိုရင်ပေါ့နော်လူခွင့်ရေးကိစ္စရပ်တွေမှာစိတ်စိတ်မနေဘူးဆိုတဲ့လက်တွေ့အထိပ္ပယ်ကဘာများဖြစ်မလဲပြီးတော့ကျွန်တော်တို့ဖော်ပြတဲ့အခါမှာလည်းတာမန်ပြည်သူတွေလို့တနည်းပြောရင်Facebook လို့လူမှုမီဒီယာတွေမှာဖော်ပြနေတယ်လို့ဖော်ပြလို့ကဖြစ်နိုင်မလားမီဒီယာသမားတယောက်အနေနဲ့သူ့ရဲ့အကန့်အသတ်တွေကဘာလဲသူ့ရဲ့စီးတွေကဘာလဲအဲ့ဒီလိုဖော်ပြတဲ့အခါမှာ
မီဒီယာသမားကရေဘူးရပြောရမယ်လို့ရှိရင်ဘာတွေဖြစ်တယ်ဘာတွေမဖြစ်ဘူးဆိုတာကိုပြောပြဖို့အလုပ်ကမီဒီယာအလုပ်ပဲဒါတရားတယ်မတရားတယ်ကောင်းတယ်မကောင်းတယ်နဲ့ကိုမဆိုင်သေးဘူးဒါတွေဖြစ်တဲ့ဆိုလို့ရှိရင်ပြောရမယ်တာဝန်ရှိတာသူ့တာဝန်ပဲဒါသူ့တာဝန်လို့သာပြောတာကြည့်သမ ्या အကုန်လုံးပြောရမယ်ဆိုတာမဖြစ်နိုင်ဘူးတစ်ချိန်တော့ဗျာဒီမီဒီယာနဲ့ပတ်သက်လို့ကမ္ဘာကြီးလာကလုတ်ခဲ့ဘူးလေလုတ်ခဲ့ဘူးတော့အဲ့ဒီမှာပြဿနာဖြစ်တယ်မီဒီယာ သမားများသည်ဘာကြီးဖြစ်နေနေဘာဂရိကိုမှမကျူးလွန်ပဲနဲ့အကုန်လုံးအဂရိဘယ်ဘက်မှမလိုက်ပဲဘလူးဘက်မှမလိုက်ပဲနဲ့လို့ရမယ်ဆိုတဲ့ဒီလုံးဝအုတ်တုံပေါ့လေဒီအဂရိမလိုက်စားရဲ့ဆိုကြီးတင်မှုတယ်ဗျဟု
တ်ကဲ့
တင်မှုတဲ့ခါကျတော့ဆွေးနွေးကြတယ်ချပြီးတော့ဒီကဘာလုံးကချဆွေးနွေးတဲ့ခါကျအဲ့လိုမဟုတ်ဘူးမပြည့်နိုင်ဘူးတဲ့လူဆိုတာတဲ့သူကိစ္စကိုကိစ္စအာယုံဆိုတာရှိမှကြီးပဲတဲ့အမြဲတမ်းတစ်ခုမဟုတ်တစ်ခုတူတောင်တိလိုက်မှာမဟုတ်ဘူးတဲ့အဂရိဆိုတာဝဲလိုက်တာဆိုတာသူဖြစ်နိုင်နေတဲ့အဲ့ဒါကြောင့်မို့အဲ့ဒီလုံးဝဆိုတဲ့ဟာကြီးတော့ကျွန်တော်တို့ချလို့မဖြစ်ဘူးရတဲ့ဒါကြီးကအလကားနေကျူးလွန်တဲ့စကားဖြစ်မယ်တဲ့ကျုပ်တို့ကတတ်နိုင်သမျှဘယ်မလိုက်ရေးတတ်နိုင်သမျှဘယ်မလိုက်ရေးဆိုတဲ့ဟာပဲလုံးလို့ရမယ်ဗျာဆိုတဲ့အဆိုကနောက်ဆုံးနိုင်သွားတယ်ဗျအဲ့ဒီစကားအရဆိုလို့ရှိရင်မီဒီယာဟာဖြစ်လာသမျှကိုကောင်းစီပြီးစီမကောင်းစီပြီးစီမင်းပြောရမယ်ဆိုတဲ့တာဝန်မရှိဘူးဗျဟု
တ်ကဲ့ကျေးဇူးပါပဲဆရာဆရာဦးဝင်းဖေရဲ့တွေးစရာဆွေးနွေးစရာစကားများဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာကျပ်ငွေတန်ဖိုးထိုးကျနေခြင်းဘဏ်တွေမှာအပ်ထားတဲ့ကိုပိုင်ငွေတွေကိုတောင်စိတ်ကြိုက်ထုတ်ယူလို့မရတဲ့အချိန်မှာနိုင်ငံတကာအွန်လိုင်းပေါ်ကဒီဂျစ်တယ်ငွေကြေးဘစ်ကွင်သုံးရင်အထောက်အကူဖြစ်မယ်လို့ကြွမ်းကျင်သူတချို့ကပြောပါတယ်ဘစ်ကွင်အကြောင်းလေးလာထားသူကိုဝင်းကိုကိုအောင်ကိုမတ်အင်ဂျင်နိုင်ကမေးမြန်းထားပါတယ်
โอเคကိုဝင်းကိုအောင်ရေအခုဆိုရင်ဒီမြန်မာနိုင်ငံမှာစီးပွားရေးအရန်ကိုကြာစင်းနေတာ ਨੇ ပတ်သက်ပြီးတော့ဒီ Bitcoin ဒီကိုပေါ့နော်အစားထိုးအသုံးပြုနိုင်ဖို့နည်းလမ်းတစ်ခုအနေနဲ့အဲတချို့ဒီစီးပွားရေးပညာရှင်တွေတချို့ဒီ digital စီးပွားရေးနဲ့ပတ်သက်တဲ့လေ့လာသုံးသပ်သူတွေကအဲ့ဒီနည်းလမ်းကိုတင်ပြဆွေးနွေးလာတာလေးဒီလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံမှာဒီ Bitcoin ကလည်းဟိုဗဟိုဘဏ်ကပေါ့နော်ဆရာနာမသိခင်မှာအယက်သားဒေါန်ဆန်းစုကြည်အယက်သားအစိုးရလက်ထက်တုန်းကလည်းဒီ Bitcoin အသုံးပြုမှုကိုသူတို့ပိတ်ပင်ထားတဲ့အခါကျတော့ဒီအခုမြန်မာနိုင်ငံမှာ Bitcoin သုံးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါဘယ်လိုရှိမလဲရှင
်ဆိုတော့အဲ့တော့ဟိုကွာတွေ့ရလဲဝမ်းသာပါတယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့ဟိုဆက်ပြောတယ်ဒီဟာကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဟိုလေ့လာသူတယောက်ပဲဖြစ်ပါတယ်ကျွန်တော်က financial advisor လည်းမဟုတ်ပါဘူးပြီးတော့ကျွန်တော်ထက်တကြွတဲ့လူအများကြီးရှိပြီမဲ့လေအခုလို့ကျွန်တော်ဒီကနေပြီးတော့အမြင်လေးတွေမျှဝေမှုပေးတာလေကျွန်တော်အများကြီးကျေးဇူးတင်ပါတယ်အဲ့တော့ဟိုဒီဆက်ပြောတဲ့ဟိုမြန်မာနိုင်ငံမှာအခုအဓိကအများဆုံးဖြစ်တာကတော့ဟိုငွေကြေးဖောင်းဝတာတွေအများတယ်ဟိုချို့ရောလူတွေကဟိုဘဏ်အကောင့်တွေပါတယ်ပိတ်ခံရတာမျိုးရှိတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လေဟိုဘဏ်အကောင့်တွေပိတ်ခံထားရတဲ့လူတယောက်ပဲပေါ့လေအဲ့တော့ဟိုအဓိကကတော့ကျွန်တော် Bitcoin ကိုယုံကြည်တာကတော့ဟိုတန်ဖိုးကိုတူထောင်တင်းစည်းတဲ့အရာတခုလို့ယုံကြည်ပါတယ်ပြီးတော့ဟိုဗဟိုထိန်းချုပ်မှုမရှိတဲ့အရာတခုပေါ့လေဆိုတော့ဥမာကျွန်တော်တို့အနီးကပ်ဆုံးပြင်လို့ကြည့်မယ်ဆိုရင်ဒါအိန္ဒိယတရုတ်နိုင်ငံမှာဆိုရင်လည်းဒါတရုတ်စိုးရနေပြီးတော့ Bitcoin mining လုပ်တဲ့လူတွေအသုံးပြုတဲ့လူတွေပြုလုပ်လို့မရအောင်ဒါဥပဒေနဲ့တင်းကျပ်စွာတားမြစ်တာမျိုးတွေမကြာခဏရှိတယ်ပေါ့နော်နှစ်ပေါင်းများစွာကြာပြီသူတို့တင်းကျပ်စွာဥပဒေနဲ့တားမြစ်လိုက်ဒီလိုမှပြန်ဖြစ်လိုက်ပင်ချက်ဆောင်ဥပဒေတာမြင်လိုက်ပြန်ဖြစ်လိုက်နေဆိုတော့ဒါဟိုတရုတ်လိုနိုင်ငံ digital နဲ့စောင့်ကြည့်နေတဲ့နိုင်ငံတော့သူထိန်းချုပ်မှုလောလောဆယ်ခက်ခဲနေတဲ့အနေအထားမှာရှိနေပေါ့နော်အဲ့တော့ဟိုကျွန်တော်မြန်မာနိုင်ငံမှာလည်းလူတွေအနေနဲ့ဟိုဒါအသုံးပြုကြတဲ့လူတွေလည်းရှိတယ်အသုံးမပြုကြသေးတဲ့လူတွေလည်းရှိတယ်နားလည်းမှုလွဲမှားနေတဲ့လူတွေလည်းရှိတယ်ပေါ့လေဆိုတော့ကျွန်တော်သူ့ကြောင့်ရပြောရမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဒီ covid မဖြစ်ခင်တော့ကတော့ covid မဖြစ်ခင်ကာလနိုင်ငံခြားတငယ်ချင်းတယောက်ကဟိုဒေါ်လာ100ဘူး bitcoin လက်ဆောင်ပေးခဲ့ဘူးလားမျိုးရှိတယ်ဆိုတော့အဲ့တော့ကျွန်တော်အဲ့ဒါကိုဒါပေမဲ့အဲ့တုန်းကကျွန်တော်လည်းဘာမှမသိဘူးဒါ2020ကိုဗစ်မဖြစ်ခင်ကာလအဲ့တော့နောက်ပိုင်းကိုဗစ်ဖြစ်သွားတော့လေကျွန်တော်တို့ကိုဗစ်ကိစ္စနဲ့ရုံးကန်ရတာတွေခြားတော့ကိစ္စတွေနဲ့ရှိတော့ကျွန်တော်လည်းဒါကိုမင်းမပြပြောက်ဖြစ်သွားတယ်ပေါ့နော်ဆိုတော့သူ wallet တကွာနေပြီကျွန်တော်ပြထားဒါပေမဲ့ဒါဆက်အနာတိမ်ပြီးနောက်ပိုင်းမှာတော့ကျွန်တော်လည်းအခုဧပြီလကုန်ဝင်းကျင်အောင်မှာကျွန်တော်အနေနဲ့ဒီမြန်မာပြည်မှာတခုရောက်သွားခဲ့တယ်အဲ့ခါမှာကျွန်တော်အနေနဲ့အခက်အခဲတွေအများကြီးတွေ့ရပါတယ်အထူးသဖြင့်ဒါငွေကြေးအဖြစ်အခက်အခဲတွေဒါအများကြီးတွေ့ရတယ်ပေါ့လေအဲ့တော့ဟိုအဓိကအမှကျွန်တော်ဟိုလေရောက်တဲ့ခါမှာအတိမိတ်ဆွေတချို့ရဲ့အကြံပေးမှုပြောကြားခြင်းနဲ့အတူကျွန်တော်ဒါပြန်ပြီးတော့ဟိုကျွန်တော်လက်ဆောင်ရတာရဲ့ဟာကိုလည်းသိရသွားသလိုကျွန်တော်ရဲ့ဘဏ်အကောင့်တွေကနေတဆင့်လဲဒီ Bitcoin တွေကိုပြောင်းလဲထားတဲ့အတွက်ဆိုပြောရဲကျွန်တော်ရဲ့ဘဏ်အကောင့်တွေပိတ်သွားတဲ့အခါမှာတော့ဒီဟိုငွေကြေးဆုံးရှုံးမှုကဒီဆိုပြောရဲအတိုင်းအတာဟိုအနည်းငယ်ပဲရှိတော့ဘောလုံးကျန်တဲ့ ဟိုအမှန်အရာတွေအရတော့ကျွန်တော်အနေနဲ့ဒါအကုန်ပြုလို့ရရတဲ့ဟာဖြစ်ခဲ့တယ်ဆိုတော့ဒါကတော့ဟိုဒါကျွန်တော်ရဲ့ ဆိုတော့ကျွန်တော်အရင်တော့တွေးထားတဲ့အရာတွေရှိတယ်ဗျာကြာလီတန်မှုတက်လာလေဆိုတဲ့အရာမျိုးတွေပေါ့ဥမာဟိုရွှေတို့ဥမာမြေတို့အိမ်တို့ပေါ့လေဒါတွေကဟိုကျွန်တော်တို့ traditional စဉ်းစားရင်တော့ကြာလီတန်မှုတက်လာလေလို့ကျွန်တော်တို့ကယူဆတယ်ဒါပေမဲ့အခုကျွန်တော်တို့ data တွေကိုပြန်ပြီးတော့ကြီးလိုက်မယ်ဆိုရင်ဒီနှစ်မှာရွှေရဲ့တန်ဖိုးဟာ
-2%ဖြစ်တယ်ဟိုနှစ်ရာခိုင်နှုန်းအထိကျတယ်ပေါ့နော်တဖြည်းဖြည်းကျတာလေအဲဒါဘာလို့ပြောရမလဲဆိုရင်ဒါရွှေတွေကအခုထပ်ပြီးတော့တွေးလာတာလေလည်းရှိလာတယ်ပြီးတော့နောက်ခုရွှေရဲ့ပြဿနာလေဟိုတည်ယူပို့ဆောင်မှုအတွက်ခက်ခဲတယ်ပေါ့ဟို ဒီပမာအရင်မကြီးတဲ့ယင်းနှိမ့်ုံနေတာစပြီးတော့ကိုယ်တိုင်လုပ်ရအခုမှအင်ချမ်းမျိုးဝယ်မယ်ဆိုရင်ဒါကသင်ယာနဲ့ထောင်နဲ့ချီပြီးတော့ယင်းနှိမ့်ုံနေမှုရှိရတယ်ဘစ်ကွိုင်ကတော့ဆိုပြောတဲ့စေဒေါ်လာပဲလုံမလားဒေါ်လာ100ဘူးပဲလုံမလားအစရှိပြီးရတယ်လို့ပြောဆိုပြောတဲ့ဘဟုတ်ထင်းချုံမှုမရှိတဲ့သူကကိုကသူများကိုမှားပြီးလွှဲပေးတာမဟုတ်ဘူးဒါမှမဟုတ်ကိုယ့်ဘက်စော့ကိုကိုယ့်
ู้กวลุไม่อยากสอดีอณีทาตคูတော့ฉิเดပြီးတော့ဆော့ပြောတယ်ဘယ်နေရာကိုပဲသွားသွားဘယ်ဒေတာကိုပဲသွားသွားအလွယ် as long as ကိုရဲ့ private key ကိုမှတ်မိနေသူ၍ဒါကိုကပြန်ပြီးတော့ဟို liquidate လုပ်လို့ရတယ်မီဒီနီယာမှာဆိုဘာဖြစ်လို့လဲဆိုတော့ဒါ true global currency တခုဖြစ်တယ်ဟုတ်ကဲ့
โอเคအဲ့တော့ဒီ bitcoin ဆိုတော့ဒီ digital ငွေကြေးစနစ်ပေါ့เนาะအဲ့ဒါကတော့ဘယ်လောက်ထိခိုင်မာမှုရှိတယ်လဲသူရဲ့သဘောတဘာဝဘယ်လိုလဲရှင
်နည်းပညာဒါနည်းပညာရှုထောင့်အရာကြည့်ပြီးတော့ပြောရလူတွေရှိမယ်ဗျဟို blockchain နည်းပညာပေါ်မှာအခြေခံတာအရာပေါ့เนาะဒါပေမဲ့ဒီမှာကတော့ကျွန်တော်ကတော့ဟို financial ဘက်ကို focus ထားပြီးတော့ပြောချင်ပါတယ်အဲ့တော့နည်းပညာရတော့တော်တော် strong ဖြစ်တယ် strong ဖြစ်တယ်ဆိုတော့ဘာလဲဆိုတော့ယခုချိန်အထိကို bitcoin ကိုhack ပြုလုပ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါ2900ပေါ်လာရင်ဤပညာပေါ့နော်ဒါဟိုဤပညာရပြင်ပြီးတော့ blockchain နဲ့ဆိုတော့မတူညီတဲ့ computer တွေကဝိုင်းပြီးတော့ processing လုပ်တဲ့အတွက်ဒီ hack ခံရနိုင်ခြင်း server ကျနိုင်ခြင်းမရှိဘူးအဲ့တော့ bitcoin ပျောက်ကွယ်သွားကဘာပေါ်ကပျောက်ကွယ်သွားနိုင်တာတော့အချိန်တစ်ခုပဲရှိနိုင်တယ်အဲ့ဒါဘာလဲဆိုတော့ကဘာပေါ်မှာ internet လုံးဝပြတ်တောက်သွားတဲ့အချိန်ဒီကဘာလုံးဆိုတော့အဲ့ဒါကလည်းဟိုဖြစ်နိုင်ဘူးတော်တော်ကြီးကိုခင်းနေတဲ့ situation ကြီးပေါ့နော်ဒါတစ်ခုဆိုတော့အဲ့တော့ဟိုခိုင်မာမှုရှိလားမရှိလားပေါ့လေဆိုတော့ဥမာ Bitcoin ရဲ့အဓိကဟိုအားသာချက်ကဘာလဲဆိုတော့သူမှ21 million ပဲရှိ Coin ပေါင်း21 million ပဲရှိ20တန်ပဲရှိအဲ့တော့20တန်လုံးဝကန့်တက်ဆိုတော့ကဘာပေါ်မှာရွှေရဘယ်လောက်ရှိလဲကျွန်တော်လည်းမသိဘူးရှာတော့ရှာနေကြပဲသူကလည်းသူအများကြီးထွက်နေပေါ့နော်အဲ့တော့ဟိုဆိုပြန်နေမြေနေရာတွေဆိုတာလည်းဆိုပြန်နိုင်ငံခြေနေကြောင်းလကောင်းဒါမှမဟုတ်လေဟို data ဆိုင်ရာဒီဖွံ့ဖြိုးတိုးတက်မှုတွေဒါမှမဟုတ်လေစိုးရိမ်မှုတွေကြောင်းလကောင်းဒါအစည်းအဝေးအသက်ကြရဖြစ်နေတယ်ဘစ်ကွိုင်းကတဖြည်းဖြည်းချင်းရှားလာတယ်ကမ္ဘာပေါ်မှာဆိုတော့2009ခုနှစ်ကစပြီးတော့ထုတ်တယ် blockchain ဤပညာရာကျန်တဲ့ miner ဆိုတဲ့လူတွေကဘစ်ကွိုင်း mining ကိုဝိုင်းလုပ်ပြီးတော့ဒီဘယ်လိုပြောမလဲဟိုဘစ်ကွိုင်းနောက်ကြီးတစ်ခုလုံးအသက်ဝင်အောင်ဆောင်ရွက်ပြီးတယ်ပေါ့နော်အဲ့တော့ကမ္ဘာပေါ်မှာအခုချိန်ဟိုကျွန်တော်တို့တရလောက်ဟို90ရာခိုင်နှုန်းလောက်အထိဘစ်ကွိုင်းကကုန်လာပြီသူရဲ့ဘစ်ကွိုင်းထိုးလုံနိုင်စွမ်းဟာအချိန်ကြာလာလေလေတဖြည်းဖြည်းညှော်နှင်းလာလေဖြစ်တယ်အဲ့တော့ကမ္ဘာပေါ်မှာ 10% တော့ဘစ်ကွိုင်းပဲ mining လုပ်ဖို့ကျန်တော့တယ်အဲ့ဒါပြီးသွားရင်ဆိုတော့အဲ့ဒါတော့2100ကျော်လောက်မှဟို 100% bitcoin ဖြစ်မှာပေါ့အဲ့တော့အဲ့ချိန်ရောက်တော့ကျွန်တော်တို့အားလုံးလည်းဟိုလူလောကမှာမရှိတော့တော့ပါဘူးပြီးမလားအဲ့တော့ရှိ ਉ မရှိတော့ပါဘူးအဲ့တော့ဒါတန်ဖိုးကတက်လာမယ့်အကြောင်းအရာတစ်ခုပဲလို့ကျွန်တော်အနေနဲ့ဟိုယူဆရပါတော့အဲ့တော့ပြီးတော့ခိုင်မာမှုရှိလာဆိုတော့ကဘာပေါ်မှာ company ကြီးတွေဖြစ်တဲ့ဒါ Tesla company တို့ MicroStrategy company တို့ဆိုရင်လည်းဒါ bitcoin တွေကိုသူတို့ရဲ့ balance ရှိမှာထည့်ပြီးတော့ company ရဲ့ပိုင်ဆိုင်မှု asset ဆိုပြီးတော့ဟိုထားတာမျိုးရှိရပါတော့အရင်ဆိုမှ company တွေပတ်စံပုံဘာဝယ်ထားမလဲဟိုမြေဝယ်ထားမယ်တိုက်ဝယ်ထားမယ်အစရှိဖြစ်ပေါ့လေအခုကျတော့ Bitcoin assets တွေကိုထားတာရှိတယ်ပြီးတော့ Elsevier တို့ဆိုတဲ့နိုင်ငံကလည်း Bitcoin ကိုတရားဝင် currency တရားဝင်ငွေကြေးအနေနဲ့သူတို့နိုင်ငံမှာစပြီးတော့ account ထည့်ပုံနေပြီပေါ့နော်ဆိုတော့ဒါကလည်းဟိုအရန်အစိတ်ဝင်စားအခုကောင်းပါတယ်တချို့နိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ဟိုပြတ်ယွင်းနေတဲ့ဒီငွေကြေးစနစ်ငွေကြေး currency unit ကိုအစားထိုးကူတာဖို့သူက Bitcoin ကိုနိုင်ငံတော်ရဲ့ currency အခုအနေနဲ့သတ်မှတ်ပြဋ္ဌာန်းဖို့လေလွှတ်တော်တွေမှာ ဆွေးနွေးနေကြမျိုးလည်းရှိပါတယ်ဆိုတော့ဒါအနာဂတ်မှာအရင်စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းပါပဲအဲ့တော့ကျွန်တော်ဆွေးနွေးနေကြတယ်ဒီလောက်ခိုင်မာတဲ့နိုင်ငံနိုင်ငံတွေအနေနဲ့လည်းတည်ယုံဝင်ပြထန်းလာတယ်ခိုင်မာတဲ့ကုမ္ပဏီကြီးတွေကလည်းဒါအက်ဆက်ကူအနေနဲ့ခိုင်ထားတဲ့ဆိုတဲ့အတွက်ကြောင့်ဒါကျွန်တော်ကတော့စင်ပယ်ပဲတွေးပါဒါကတော့ဟိုတေချာတိကျခိုင်မာမှုရှိလောက်ရှိ blockchain network ကတဆင့်ဒီငွေကြေးစနစ်တစ်ခုဖန်သီးမယ်ဆိုပြီးတော့ဒီအမီမတိလူတူဘောเนาะဟိုသူ့အမီကတော့ဂျပန်အမီဖြစ်တဲ့ဟိုစာတာစာတိုရှိနာကာမိုတိုဆိုပြီးတော့သူဟိုဟာ online forum မှာအဲ့ခါတော့ဘောရေးတယ်ဘောเนาะကျွန်တော်လည်းဒါပြန်ပြီးတော့လေ့လာဖတ်ရှုထားတဲ့အကြောင်းအဖြစ်တယ်ဆိုတော့အဲ့တော့ဟိုသူတို့ငွေကြေးစနစ်တစ်ခုကိုဖန်သီးဖို့အတွက်သူတို့ဟိုစူးစမ်းပြီးတော့ဟိုပြုလုပ်နေတယ်ဒါပေမဲ့အဲတော့2009ခုနှစ်တုန်းကတော့ဟိုဘလူးမလည်းမယုံခဲ့ဘူးကျွန်တော်ဆိုရင်တော့ဒါကိုသိတာ2020မှာစပြီးတော့သိတယ်ဒါပေမဲ့ကျွန်တော်လည်း I have no idea ကျွန်တော်လည်းအဲ့တုန်းကကျွန်တော်လည်းသိပြီးတော့မသိဘူးအဲ့တော့ဟိုတဖြည်းဖြည်းဒါ10စုနှစ်ပေါင်းများစွာကြာလာတဲ့အခါမှာ global အတိုင်းသာထူထူရောက်လာဘူးအဓိကကတော့ပြည်ယွင်းနေတဲ့ငွေကြေးစနစ်ကိုပြန်လည်ပြီးတော့ပြင်ဆင်ဖို့အတွက်ရည်ရွယ်ခဲ့တဲ့အကြောင်းအရာတွေကနေပြီးတော့စခဲ့တာပါဒါပေမဲ့တီထွင်တဲ့လူကလည်းမီသူမီဝါမဲလည်းတခုချိန်ထိလည်းကျွန်တော်တို့ဘလူးမမသိနိုင်သေးဘူးဒါပေမဲ့ဒီစာတိုရှိနာကာမိုတိုဆိုတဲ့လူကဒီ Nobel ဆု Economic မှာ Nobel ဆုဒီ listed ပေါ့နော်ဟိုရာထားချင်းခံရဘူးတဲ့လူတယောက်တော့ဖြစ်ခဲ့ပါဒါပေမဲ့သူ့ကိုလည်းဟိုသူ့ကိုတော့ရွေးချယ်ခြင်းမခံခဲ့ရအောင်ပေါ့နော်ဒါပေမဲ့ဟိုပြဿနာကလည်းသူကမီသူမီဝါမန်းလည်းဘယ်သူမှမသိကြအောင်โอเคဒါတော့ကုစမ်းတဲ့အကြောင်းအရာတစ်ခုပါဟုတ်
ဟုတ်ကဲ့အဲ့တော့တစ်ဖက်မှာကြတော့ဒီလိုမျိုးအဲ့လိုဟို internet ကနေပြီးတော့နည်းပညာနဲ့ပဲဒီလိုငွေကြေးပေါ့เนาะ digital ငွေကြေးတွေကိုလက်ပတ်တဲ့အခါမှာအဲ့လိုဗဟိုဘဏ်တွေဟိုဘဏ်တွေအတွက်ဟိုငွေသားတွေပေါ့เนาะငွေသားတွေမရှိတာမျိုးတို့မလိုအပ်တာမျိုးတို့ဟိုဖြစ်လာတာမျိုးပေါ့เนาะထိန်းချုပ်မှုတွေဒါအဲ့ဒါမျိုးအတွက်ကောဒီနိုင်ငံတစ်နိုင်ငံရဲ့ဥမာမြန်မာကျပ်ငွေပဲဖြစ်ဖြစ်ဒေါ်လာတန်ဖိုးပဲဖြစ်ဖြစ်ပေါ့เนาะဒီဟာမျိုးတွေရဲ့အဲဒီဟာမျိုးတွေအတွက်ကိုဟိုအန်ဒီရမဖြစ်စေဘူးလားဒီလို digital ငွေကြေးစနစ်ကလေ
ဟိုဖြစ်ပါတယ်အမှန်ပါပဲဟိုဘာဖြစ်လို့လဲဆိုတော့ဆိုပြောရတဲ့ဟိုဒါကဟိုဆိုပြောရဲဟိုငွေဟိုမကောင်းတဲ့အနေနဲ့ပြောရရင်ဒါ Bitcoin ကိုဒီအသုံးပြုနေတဲ့လူတွေမှာရာဇဝမှုအတွက်တုံးတဲ့လူတွေလည်းရှိတယ်သိရမလားငွေကြေးခွာချတဲ့လူတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်နိုင်ငံတော်ဒီဗဟိုဘဏ်ရဲ့စနစ်တွေက Bitcoin ထပ်ပို့ပြီးတော့ကောင်းလားဆိုတာကမေးခွန်းပြန်ပြီးတော့ထုတ်ဆရာဖြစ်နေပါတယ်ဒီနေ့ခါတော့ဘာဖြစ်လို့လဲဆိုတော့ဒီဗဟိုဘဏ်ရဲ့ဤဥပဒေတွေကခေတ်စနစ်နဲ့ဒီလျော်ညီရဲ့လားဆိုတာမေးခွန်းထုတ်ဖို့လိုတယ်လို့အာဥမာပြီးတော့ဟိုဆိုပြောတဲ့ထိန်းချုပ်မှုရှိနေတာကလည်းကျွန်တော်တို့ရဲ့လွတ်လပ်မှုကိုပိတ်ဆို့ထားမှုအာဟိုအမှန်တကယ်ဖြစ်နေပါ for example ဥမာဗဟိုဘဏ်ကဟို Facebook လိုပဲပေါ့လေကိုကတခုခုရေးလိုက်ရဲ तू ကမကြိုက်ဘူးဆိုရင်ဖြတ်လို့ရတယ်အဲထုံနေသူပဲဘဏ်စနစ်ကိုကျွန်တော်တို့ဝင်ရောက်အသုံးပြုထားတဲ့လူတွေအနေနဲ့ကျွန်တော်တို့ကအပြည့်အဝယုံကြည်လို့မရတော့ပါဘူးဘာလို့လဲဆိုဒါမြန်မာပြည်ကလူတွေကပို့ပြီးတော့နားလည်ပါဘူးဥမာ currency ဖြတ်လိုက်တာမျိုးအာပြီးတော့ဆိုပြောတဲ့ကိုယ့်ရဲ့ဘဏ်အကောင့်ကိုအကြောင်းမဲ့ပိတ်ခံလိုက်ရတာမျိုးအဲအဲ့ဒါမျိုးတွေဆိုရင်မင်းဘ누구တော့ပြီးတော့ complaint တက်မယ်ဒါပေမဲ့ bitcoin မှာအဲ့ဒါမျိုးမရှိဘူး unless ကိုကမှားပြီးတော့သူများကိုထွေးတာမျိုးမဖြစ်ခဲ့လို့ပေါ့နော်အဲဒါကနံပါတ်1အချက်ပြီးတော့နံပါတ်2အချက်ကဘာလဲဆိုတော့ bitcoin ကတိန်းထားရင်ဥမာ for example ဒေါ်လာ1000ဘို့ bitcoin ရှိရဆိုပါလို့ဆိုတော့ bitcoin ကဒေါ်လာ1000ဘို့ဆိုရင်နောက်တစ်နှစ်လောက်ကြာရင်ကျိန်းသေးတယ်1000နဲ့ average အပြင်ပြောမယ်ဆိုရင်တော့1000ထက်များပါပဲဒီ2000လည်းဖြစ်ဖြစ်ဝင်မယ်1200လည်းဖြစ်ဖြစ်ဝင်မယ်စရှိပြင်းပေါ့ဒါပေမဲ့ကူမာဒေါ်လာ1000ကိုအိတ်ကက်ထဲမှာစုထားလိုက်မှာဆိုရင်မပါဖြစ်မလဲပေါ့လေဆိုတော့အဲ့ဒါကဒီနေ့မှာကျွန်တော်ကဒေါ်လာ1000မျိုးသုံးလို့ရပြီမယ်နောက်နှစ်ကျရင်ငွေကြေးတန်ဖိုးကြောင့်ဆင်သွားရတော့တန်ဖိုးလိုက်ဒါဒေါ်လာ950ပဲသုံးလို့ရတာ980ပဲသုံးလို့ရလို့ဖြစ်သွားနိုင်တယ်ပေါ့နော်အဲ့တော့ဒီနှစ်ခုအဓိကအကြောင်းရင်းကတော့ဒီနှစ်ခုပါပဲအဲ့တော့လူတွေကတော့ဘယ်လိုသွားမလဲဟို government ပိုင်ဆိုင်တာတွေမပိုင်ဆိုင်ရင်ထက်ကိုယ့်ရဲ့ပိုင်ဆိုင်မှုဆုံးရှုံးသွားမှာလူတိုင်းကစိုးရိမ်ပါတယ်အဲ့တော့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပိုပြီးသေချာစေတဲ့အကြောင်းအရာကိုရွှေ့ကြပါတယ်ဒါတော့ကျွန်တော်ရဲ့ထင်မြင်စာချက်အ
ဲ့တော့ဟိုမြန်မာနိုင်ငံလိုနည်းပညာလည်းတိတ်မရသေးတဲ့နိုင်ငံမှာဒီလို Bitcoin အဲကိုအဲ့လိုမျိုးလူတွေကိုယ့်အကူတုံးကြဖို့တုံးဆွဲလာဖို့အပိုင်းမှာရောဖြစ်လာနိုင်ပါမလားရှင
်ဟိုမဖြစ်လာနိုင်ဘူးဆိုတာတော့မရှိဘူးဗောဒါပေမဲ့အချိန်တိုင်းတာကူတော့လို့လေဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်မြန်မာနိုင်ငံမှာဒါဆိုကျွန်တော်လည်းအချိန်ကျွန်တော်ဘဝအချိန်အများကြီးကိုကျွန်တော်မြန်မာနိုင်ငံမှာဟိုကြီးပင်းခဲ့တယ်အလုပ်တွေလုပ်ခဲ့တယ်ဗောနော်ဆိုတော့ဟိုကျွန်တော်အနေနဲ့ internet industry မှာလုပ်ခဲ့တာများတယ်ဆိုတော့ကျွန်တော် user experience အနေနဲ့ပြောရမယ်ဆိုရင်အရင်တုန်းကဟိုဘယ်လိုပြောမလဲဗျာဟို internet တွေစပြီးတော့ပေါ်လာတဲ့ကာလတွေတုန်းမှာဒါကျွန်တော်တို့လူငယ်တွေက internet ကိုအရင်ဟိုကြိုက်နှစ်သက်တယ်ဗောနော်ဒါပေမဲ့ internet ဆိုင်သွားတဲ့ခါမှာတချို့ technology ကိုနားမလည်တဲ့လူကြီးလူငယ်တွေကကျွန်တော်တို့ဘာပြောလဲဆိုရင်ဒါမျိုး internet ဆိုင်မှာသုံးနေတာကဒါဟို ကျတူကြီးစားရှာနေတယ်ဥစားပဲရှာနေတယ်လို့ထင်သက်ကြရပါတော့အဲအဲ့လိုမျိုးတိုင်းမဲ့ခုနောက်ပိုင်းမှာဆော့ပြောရည်ဒီအင်တာနက်ကအဆင့်ဟိုပြောင်းလဲလာတဲ့အတွက်ကြောင့်အင်တာနက်ကလူတိုင်းရဲ့လူနေမှုဘဝပုံစံမျိုးဖြစ်လာတယ်အရင်တော့ဖုန်းစမတ်ဖုန်းတွေပေါ်လာခေတ်ကိုလည်းကျွန်တော်ပြန်ကြည့်အောင်အဲဒီတော့ဆိုရင်ဒါကျွန်တော်စမတ်ဖုန်းယူသွားကြရပါတော့ဘိုဘိုင်း application ရမယ်အချိန်ကာလကခုကြာသွားတဲ့အခါမှာတော့ဒါတွေကပုံမှန်ဖြစ်သွားရောအင်တာနက်ဆိုတာဟိုသတင်းချက်လက်တွေဖလှယ်တဲ့နေရာပါလားပြောင်းနေတဲ့အောင်ဟိုစာတူပို့တဲ့နေရာပါလားဆိုတော့ပြန်ဖုန်းဆိုတာတခါဟိုဒါရှိထားတဲ့နေရာပါလားအစားရှိတွေမို့နော်ဒါကျွန်တော်တို့ပြလာဆိုတော့အခု Bitcoin ရော loss ညီမနိုင်ငံနေထားရကျွန်တော်Facebook ကနေပြီးတော့လေ့လာမိတလောက်တော့တချို့တွေကလည်းဒါကောင်းတယ်ပြောတဲ့လူတွေရှိတယ်ချိုးကြတဲ့ဒါကြီးကိုလောင်းကစားလို့ထင်မြင်ယူစနေကြတဲ့လူတွေရှိတယ်ပေါ့နော်ဒါပေမဲ့အချုပ်ပြန်ပြောရမယ်ဆိုရင်ညီမပြီးမှာ mobile phone ပေါ်ကနေပြီးတော့ငွေပေးလို့ရတဲ့ application မျိုးရှိရတယ်ဒါပေမဲ့လူတော်တော်များများကငွေချေးကိုအွန်လိုင်းကအလိမ်ခံရတာအဲ့ဒီမိုဘိုင်းဖုန်းပေါ်ကနေပြီးတော့ပတ်စံပေးတဲ့စနစ်ကနေကိုလိမ်ခံရမျိုးရှိရအခုမှလူတွေက ဘစ်ကွိုင်းကမိုဘိုင်းပေးမန့်ထက်ပို့ပြီးတော့စိုးတဲ့အကြောင်းကသူကတယောက်နဲ့တယောက်မတူညီတဲ့ address တွေရှိတယ်အဲ့ဒါလည်းအလွန်ရှည်လျားတဲ့နံပါတ်တွေပဲပါတယ်စာကပြီးတော့ဟိုမတူညီတဲ့ network တွေလည်းရှိတယ်အဲ့ကိုကလူတယောက်ကိုလွှဲတဲ့အခါမှာ network မှားပြီးလွှဲတာလို့address မှားပြီးလွှဲတာလို့ဆိုရင်ဒီဘစ်ကွိုင်းပြန်မရတော့ဘုံကပြန်မရတော့အဲ့အဲ့လိုမျိုးရှိပါရိုးရိုးဖုန်းဝင်ငွေလွှဲတဲ့ဟာရယ်
ကျွန်တော်ပြည့်ကျွမ်းတဲ့ community တချို့မှာလည်းလက်တလုံးမှာအလင်ခံရတယ်လို့ပမာဏကြီးကြီးမားမားလင်ခံရတယ်မျိုးကြီးလည်းကျွန်တော်တွေ့ရပါတယ်အဲ့တော့ ready တော့လောစေတော့မဖြစ်သေးဘူးဒါပေမဲ့တဖြည်းဖြည်းတော့ဖြစ်လာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့ပါပြိုယိုလည်းအထူးကျေးဇူးတင်ပါခင်ဗျာဟုတ်
မင်းညနေမေးမြန်းတင်ဆက်ထားတဲ့စနေညဆွေးနွေးခန်းအစီအစဉ်မှာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်နိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲတင်ထားတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှိနေတွေကဒူးဖြစ်သူတရားဥတော်ရှိနေကြီးဦးကြည်ဝင်းကို အမှုစစ်ဆေးရော်ရည်နဲ့ပတ်သက်ပြီးပြောဆိုတာမျိုးမလို့ဖို့ဒီကနေ့မှာရာဇဝတ်ကျင့်ထုံးဥပဒေပုံမှ VOA ကစုံစမ်းသိရှိရပါတယ်ဒီပုံမှာရောပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေပြည်ပစံရအဖွဲ့အစည်းနဲ့လူပိုးကိုယ်တွေ INGO တွေနိုင်ငံသားဆိုတာတာဝန်ရှိသူတွေအပါအဝင်ပြင်ပအဖွဲ့အစည်းလူပိုးကိုဘယ်သူ့ကိုမှတိုက်ရိုက်တော်လကောင်းတွယ်ဝရယူတော်လကောင်းတခြားတနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်တာဖြစ်ပါတယ် မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခပြန့်နှံ့ကြီးထွားလာနေပြီးအာနာကိုဒီမိုကရေစီနည်းလမ်းတကျပြည်သူလူထုကိုပြန်ပြီးမလွှဲပြောင်းမှုဆိုရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံဖြစ်ကိုဥတီသွားလိမ့်မယ်လို့ကုလသမဂ္ဂဒီမူဂျိုးရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ် Christian Schoenberger ကကြော်သားရင်းနေမှာပြောခဲ့ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့ 14ရက်အတွင်းကိုဗစ်-19ရောဂါဓာတ်ကွက်မှုနာပေါင်း1960ခုနှစ်ယောက်ရှိခဲ့ပြီးသေဆုံးသူ 22 ဦးရှိတယ်လို့ကျန်းမာရေးဌာနကဒီနေ့ည8နာရီမှာထုတ်ပြန်ထားပါတယ် အသက်9နှစ်ကနေ11ရွယ်အထိကလေးတွေကိုကိုဗစ်-19ကာကွယ်ဆေးထိုးတာကြောင့်ဖြစ်လာနိုင်ခြင်းအန္တရာယ်ထက်အများကြီးပိုနေတယ်လို့အမေရိကန်အစားစာနဲ့ဆေးဝါးကုကရေးဌာန FDA ကတောက်ကြာနေမှာပြောပါရခင်ဗျာအော်တိုဘာလ22ရက်စနေညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ်မာဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ကျွန်တော်ကတော့ငိမ့်ချမ်းပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညဆယ်နိုင်ကနေဆက်တနိုင်မှလည်းတဖန်ပြန်ပြီးနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ်သောတာရှင်နဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့လိုရာဆန္ဒပြေကြပါစေကျန်းမာရှင်လန်းကြပါ
Thank you.
This program has come to you.